Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February လ25ရက်နေ့စနေနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မြတ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးပါပါယူကရိန်းကိုအကူအညီဖြစ်တဲ့အမေရိကန်ကဒေါ်လာ2ဘီလီယံကျော်ထပ်ပြီးတော့ပေးဖို့ရှိပါတယ်မြန်မာပေါ်မှာ EU ရဲ့နောက်ထပ်ဒဏ်ခတ်အရေးယူမှုတွေအတွက်လူ့အခွင့်အရေးဖွဲ့တွေကကြိုးဆိုလိုက်ကြပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးအစည်းအဝေးကတော့အိန္ဒိယမှာစတင်နေပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။ VDA တွေဆိုတာကလည်းအဲ့ဘက်မှာကရွာဒီမှာမနေကြဘူးလေ။ကိုယ့်အနေကိုပဲဒီတိုင်းမနေကြတာတကယ်တမ်းတော့သက်သက်မကိုဝင်ရှုပါဘောနော်။အဲ့လိုမျိုးရှုတာကလည်းအိုက်တဲ့ရွာမှာပေါ့ဒီပြင်းရွာလေသူတို့ပတ်ရှုနေတာပဲဗျ
။မြမဆက်အနာသိန်းကောင်စီဟာစီရေးအရာဖျက်စနစ်ကိုကျင့်သုံးပြီးခြေရွာတွေကိုရည်ရွယ်ချက်ရှိရှိမီးရှို့ဖျက်ဆီးနေတာဖြစ်တယ်လို့လေလာသုံးသပ်သူတချို့ကပြောဆိုပါတယ်မကြမီပဲအပြည့်အစုံကိုတင်ဆက်ပေးပါမယ်။ဒါအပြင်ခရီးပြည်နယ်ထဲမှာလည်းကားလမ်းတချို့ကိုစစ်ကောင်စီကပိတ်ထားတဲ့အတွက်ဒေသခံတွေအခက်အခဲဖြစ်နေပါတယ်။တရုတ်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွစ်ဆုံတဲ့အပေါ်သုံးသပ်ချက်ကိုလည်းတင်ပြပေးမှာပါ။ဒါအပြင်ရခိုင်ပြည်နယ်မှာရာဇဝတ်မှုတွေထူပြောလာနေတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြသွားအောင်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်တစ်နှစ်ပြည့်ပြီးချိန်မှာယူကရိန်းရဲ့ရုရှားကိုခုခံတွန်းလှန်ရေးအတွက်အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကနေဒေါ်လာ2ဘီလီယံကျော်စီးရေးထောက်ပံ့မှုတွေထပ်ပြီးပေးမယ်လို့American သမ္မတအင်ဗျူကတောက်ကြနေမှာခြေညာပါတယ်အခုပေးမယ့်အကူအညီထဲမှာ Hymas ဒုံးကျည်စနစ်အတွက်ကြီးရထပ်ပေးမှာဖြစ်တယ်လို့တငါငါမမအမြောက်ကြီးရလေဆန်းနဲ့ထိန်းချောင်းတဲ့ဒုံးကျည်စနစ်တွေအတွက်ကြီးရနဲ့လက်ကျင်တင်နန်းပေးရလက်နက်တွေထိန်းသိမ်းပြုပြင်ရတို့အတွက်ရန်ပုံကိုလည်းပါဝင်မှာဖြစ်ပါတယ်ယူကရိန်းရဲ့ရုရှားအတွက်အောင်ပွဲဘရော့မှာမဖြစ်စေရဘူးဆိုတဲ့ကတိကိုလည်း American သမ္မတ Joe Biden ကထပ်လောင်းပြောကြားခဲ့တာပါ
A dictator bent on rebuilding an empire will never be able to ease the people
empire ရဲ့အခုပြန်ပြီးတော့တီထောင်လို့တဲ့အာဏာရှင်တယောက်ရဲ့စိတ်အားထက်သန်မှုကလူမှုရဲ့လွတ်လပ်မှုမြန်နှုံးမှုကိုဘယ်တော့မှခြေဖြတ်နိုင်မှာမဟုတ်ဘူးလွတ်လပ်လူစိတ်ကိုရက်ဆက်ကြမ်းကြုတ်မှုတွေနဲ့ဘယ်တော့မှခြေဖြတ်လို့မရဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်ယူကရိန်းရဲ့အခြေခံအဆောက်အအုံကိုကူညီထောက်ပံ့ရေးအမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်အမေရိကန်နိုင်ငံခြားရေးဌာနဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနအမေရိကန်ဘဏ္ဍာရေးဌာနတို့နဲ့ပူးပေါင်းပြီးဒေါ်လာ10ဘီလီယံကူညီမှာဖြစ်ပြီးတော့ဒီထဲမှာယူကရိန်းကိုဗန်နိုင်းပံ့ပိုးမှုအပြင်ရုရှားရဲ့တိုက်ခိုက်မှုဒဏ်ခံရတဲ့ပြည်သူတွေအတွက်စွန့်ရင်ဆိုင်ရာထောက်ပံ့ရေးလည်းပါဝင်ပါတယ်။ရုရှားကခုခံကာဝင်နေတဲ့ယူကရိန်းအတွက်ဒီရန်ပုံတွေကအရေးကြီးတယ်လို့လည်းပြောပါတယ
်။ရုရှားကျူးကျော်စစ်နှစ်ပတ်လည်နေ့မှာကမ္ဘာတဝန်းယူကရိန်းရဲ့မဟာမိတ်နိုင်ငံတွေကအထင်ကရအဆောက်အဦတွေမှာမီးထွန်းညိတာမီးထွန်းဆူတောင်းပွဲတွေပြုလုပ်တာစတဲ့လှုပ်ရှားမှုတွေပြုလုပ်ခဲ့ပါတယ်။ရုရှားကိုအရေးယူပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့ပြင်ဆင်ကြပြီးယူကရိန်းပေါ်စူပေါင်းထောက်ခံမှုတွေပြသခဲ့ပါတယ်။ပြင်သစ်နိုင်ငံက Eiffel မြို့ချင်းကိုယူကရိန်းအလံအယောင်အဖြစ်အပြာနဲ့အဝါရောင်တွေကြာတာပရင်းနေတုန်းကမီးထွန်းညိခဲ့သလိုလန်တွေကမီးထွန်းဆူတောင်းပွဲတစ်ခုမှာလည်းလူမြောက်ချင်းနဲ့အတူရပ်တည်ရင်ယူကရိန်းနဲ့အတူရပ်တည်ပါဆိုတဲ့ဆိုင်းဘက်ကိုကန်ဆောင်ပြီးယူကရိန်းပေါ်ထောက်ခံအားပေးခဲ့ကြပါတယ်။ဩစတြေးလျနိုင်ငံစစ်တနီကအထင်ကရပြဇာတ်ရုံမှာလည်းယူကရိန်းအလံအယောင်တွေထွန်းညိခဲ့သလိုအီတလီကစီးတိတ်အစာဦးအပါအဝင်ဥရောပတဝန်းက EU အဖွဲ့ဝင်ဆိုင်ရာရုံးတွေမှာယူကရိန်းအလံတွေအယောင်တွေမီးထွန်းညိခဲ့ပါတယ်။အမေရိကန်အစိုးရကလည်းရုရှားနဲ့သူ့ရဲ့မဟာမိတ်တွေပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေချမှတ်ခဲ့ပါတယ်။အမေရိကန်အစိုးရကလည်းရုရှားနဲ့သူ့ရဲ့မဟာမိတ်တွေပေါ်မှာချမှတ်ခဲ့သလိုမော်စကိုရဲ့စစ်ရင်အားလျော့ပါစေဖို့ရည်ရပြီးပို့ကုန်ထိတ်ချုပ်မှုအစ်စ်နဲ့အခွန်စည်းကြမှုအစ်စ်တွေကိုလည်းကြေညာခဲ့ပါတယ်။အလားတူဗြိတိန်ကလည်းအရေးယူပိတ်ဆို့မှုအသစ်တွေထုတ်ပြန်ခဲ့ပါတယ်။ဂျာမနီကလည်းအရင်ကရုရှားအပေါ်ကျင့်သုံးခဲ့တဲ့ကုန်သွယ်မှုကတဆင့်ပြောင်းလဲခြင်းဆိုတဲ့ချဉ်းကပ်မှုကိုပယ်ဖျက်ပြီး အခုကယူကရိန်းကိုလက်နက်ထောက်ပံ့တာတွေလုပ်ခဲ့ပါတယ်ဂျာမနီယာဥရောပနိုင်ငံတွေကယူကရိန်းကိုအများဆုံးလက်နက်ထောက်ပံ့ပေးတဲ့နိုင်ငံအဖြစ်ဆက်လက်တည်ရှိနေမယ်လို့သမ္မတကကတိပြုပြောဆိုခဲ့ပါတယ
်ယူကရိန်းနိုင်ငံတွင်စစ်မြေပြင်မှာရုရှားရဲ့မဆင်မချင်းအမှားတွေကြောင့်ရုရှားရဲ့ရေရှည်မိတ်ဖက်တွေအတွက်ရုရှားရဲ့စစ်လက်နက်စနစ်တွေလက်နက်ကြီးတွေနဲ့ပြုပြင်ထိန်းသိမ်းရေးကိုမှီခိုးနေကြတဲ့တခြားနိုင်ငံတွေကိုရှောင်ဖယ်သွားစေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးတန်းတာဝန်ရှိသူကပြောကြားလိုက်ပါတယ်ယူကရိန်းကိုအကြီးအကျယ်ကျူးကျော်ဆစ်ဆင်ဖို့အတွက်ရုရှားစိုးရဲဆုံးဖြတ်ချက်ကလက်နက်ရောင်းချနေတဲ့ကမ္ဘာအင်အားကြီးနိုင်ငံဖြစ်နေအခိုင်အမာရပ်တည်နေတဲ့ရုရှားနိုင်ငံအဖြစ်ကနေကမ္ဘာတလောကိုရိုက်ခတ်သွားစေတဲ့မဟာဗျူဟာမြောက်ကျရှုံးတဲ့နိုင်ငံထုခုဖြစ်ကိုကျဆင်းသွားစေတယ်လို့နိုင်ငံရေးစီးရေးဆက်ဆံမှုဆိုင်ရာလက်ထောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျက်ဆီကာ လူးစ်ကသတိပေးပါတယ်။အရင်ကရုရှားရဲ့ပစ္စည်းကိရိယာတွေပွဲတုံးနေရကနေခုတော့ပြောင်းလဲဖို့လိုအပ်လာနိုင်တယ်လို့လာပြီးပြောတဲ့နိုင်ငံတွေပိုများလာနေတယ်လို့လည်းသူကပြောပါတယ်။ရုရှားကျူးကျော်မှုနှစ်ပတ်လည်ဖြစ်တဲ့ဝါရှင်တန်မှာတောက်ချန်နေကပြုလုပ်တဲ့ Defense Writers Group ရဲ့အစည်းအဝေးတွင်မှခုလိုပြောရပါ။ယူကရိန်းရှစ်ပွဲအတွင်းရုရှားနဲ့ဆိုဗီယက်အတွေးခေါ်မူဝါဒတွေရဲ့ချက်ရှုံးမှုကသာသူတို့မြင်တွေ့နေရတဲ့ရုံတွေမှာပဲနဲ့ရုရှားကနေပေးသွင်းနေတဲ့ပစ္စည်းကိရိယာတွေနဲ့ပတ်သက်ပြီးလည်းမေးခွန်းထုတ်စရာတွေဖြစ်လာတယ်လို့ပြောပါတယ်။ဒီပစ္စည်းကိရိယာတွေကိုရုရှားကဆက်ပြီးပေးသွင်းနိုင်စွမ်းဟာလည်းမေးခွန်းထုတ်စရာဖြစ်လာတယ်လို့ပြောပါတယ
်။ယူကရိန်းစစ်ပွဲနှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်နေတဲ့အချိန်မှာပဲကမ္ဘာစီးပွားရေးထိပ်သီး G20 နိုင်ငံ20ရဲ့ဘန်ဒါရေးဝင်ကြီးများအစည်းအဝေးမှာစစ်ပွဲအပေါ်စီးပွားရေးအင်အားကြီးနိုင်ငံတွေကြားကကွဲပြားမှုကိုလည်းထုတ်ပေါ်ပြသနေပါတယ်။ဒီအစည်းအဝေးကိုအိန္ဒိယတောင်ပိုင်းဘန်ဂါလူးရိုမှာတောက်ကြနေတုန်းကစတင်ကျင်းပတာဖြစ်ပါတယ်။အပွင့်အစည်းအဝေးမှာအမေရိကန်ဘန်ဒါရေးဝင်ကြီးဂျန်နက်ယယ်လင်ကယူကရိန်းအပေါ်ထောက်ပံ့ပေးနေတာတွေကိုနှစ်စာတိုးလှုံ့ဆော်ဖို့နဲ့ရုရှားရဲ့စီးရဲစွမ်းရည်ကိုကန့်သတ်ဖို့ G20 နိုင်ငံတွေကိုတောင်းဆိုခဲ့ပါတယ်။ဒါ့အပြင်အစည်းအဝေးကိုတက်ရောက်နေတဲ့ရုရှားကိုယ်စားလှယ်တွေကိုလည်းရုရှားအစိုးရအတွက်ဆက်လက်အလုပ်လုပ်ဆောင်ပေးနေတာဟာရုရှားသမ္မတဗလာဒီမာပူတင်ရဲ့ရက်စက်ကြမ်းကြုတ်မှုတွေမှာအလိုပါဖြစ်နေတယ်ဆိုတာနားလည်ဖို့လိုတယ်လို့ဝန်ကြီးယယ်လင်ကပြောဆိုခဲ့ပါတယ်။ဒါ့ပြင်လည်းရှိမှာ G20 ဥက္ကဋ္ဌတာဝန်ယူထားရတဲ့အိန္ဒိယနိုင်ငံကတော့ယူကရိန်းပဋိပက္ခကိုအစည်းအဝေးမှာထုတ်ပေါ်ပြောဆိုတာမျိုးမရှိဘဲခက်ခင်းခင်းနေခဲ့ပါတယ်။အစည်းအဝေးမှာဗီဒီယိုမိန်ကွန်းပြောခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကမ္ဘာပေါ်ကအာအနည်းဆုံးထိခိုက်ခံရဆုံးသူတွေအရေးကိုအလေးပေးချဖို့စီးပွားရေးထိပ်သီးနိုင်ငံအစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်။အရှင်အိန္ဒိယကရုရှားယူကရိန်းစစ်ပွဲကျူးကျော်စစ်ပွဲကိုစစ်ပွဲဆိုတဲ့စကားလုံးကိုဖော်ပြဖို့မလိုလားပဲအဲ့ဒီအစားပထဝီနိုင်ငံရေးတင်းမာမှုအကြက်အတဲဒါမှမဟုတ်စိန်ခေါ်မှုစတဲ့စကလုံးနေနဲ့သာရည်ညွှန်းဖို့ဆန္ဒရှိနေတယ်လို့ပြည်တွင်းမီဒီယာတွေမှာဖော်ပြကြပါတယ်။နိုင်ငံအသီးသီးကကိုယ်စားလှယ်တွေကြောင့်အခုလိုသဘောထားကွဲလွဲမှုတွေကြောင့်စနေနေ့မှာထုတ်ပြန်မှုရှိတဲ့ပူးတွဲကြေညာချက်မှာကိုယ်စားလှယ်အားလုံးသဘောတူညီမှုရရှိမလားမရရှိနိုင်ဘူးလားဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
အမေရိကန်ဒံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဥရောပသမဂ္ဂရဲ့မြန်မာစစ်ကောင်စီပေါ်မှာဒဏ်ခတ်အရေးယူမှုအစ်စ်ကိုမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။နောက်ထပ်ချမှတ်လိုက်တဲ့အရေးယူဒဏ်ခတ်မှုတွေဟာလက်နက်ပွဲစားတွေနဲ့စစ်ကောင်စီအတွက်လက်နက်ထုတ်လို့ပံ့ပိုးရမှာတာဝန်ရှိသူတွေပေါ်မှာ American, Britain, Canada တို့ကနေချမှတ်ထားတဲ့အရေးယူမှုတွေကိုပံ့ပိုးပေးတာမျိုးဖြစ်ဖို့အတွက်အရေးကြီးတယ်လို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar ကပြောခွင့်ရမှတ်ရနာမောင်ကစက်ဘရင်းနဲ့ VOA ကိုပေးပို့တဲ့ကြေညာချက်မှာဖော်ပြပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ Burma Campaign UK ရဲ့ကြေညာချက်တစ်ခုမှာလည်းဒီတစ်ခေါက်ဒဏ်ခတ်ပိတ်ဆို့မှုတွေကိုကြည့်ရင်လင်းစည်းတင်သွင်းသူတွေလက်နက်ပွဲစားတွေရဲ့စစ်တပ်ရောင်းဝယ်လုပ်ငန်းတွေနဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေနဲ့သူတို့ရဲ့နဲ့ဆက်ဆက်သူတွေကိုအဓိကပြစ်မှတ်ထားဆောင်ရွက်တာတွေ့ရတယ်လို့ပြောပါတယ်။ဥရောပသမဂ္ဂရဲ့တနင်္လာနေ့ချမှတ်လိုက်တဲ့စက်ထမအချိန်မြောက်ဒဏ်ခတ်ပိတ်ဆို့မှုတွေမှာလူပုဂ္ဂိုလ်၉ဦးနဲ့လုပ်ငန်းကြီး၇ခုပါဝင်ပြီးတော့သူတို့ဟာမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုနဲ့အကြမ်းဖက်မှုတွေတိုးလာစေတာကြောင့်လို့ EU ကပြောပါတယ်။ Justice for Myanmar အဖွဲ့ကြီးညာချက်မှာတော့ EU ရဲ့ဒီခုနောက်ဆုံးဒဏ်ခတ်ပိတ်ဆို့သူတွေထဲမှာအွန်လိုင်းဦးစစ်တိုင်းအောင်နဲ့ကျော်မင်းဦးတို့နဲ့အတူ Dynasty International, International Gateway Groups နဲ့Sky Aviator Company Limited တို့ပေါင်းပြီး ဒီမြန်မာလက်နဲ့ပွဲစားရင်းနဲ့ကုမ္ပဏီတွေဥရောပဒေတာရင်းကကုမ္ပဏီတွေနဲ့ဘယ်လိုချိတ်ဆက်ဆောင်ရနေလဲဆိုတာကိုလည်းဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အခုဥရောပသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးမှတ်ချက်တစုံတရာမပေးပါဘူး
။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ဟိုင်ရန်မြို့နယ်တွေကမလေးရှားနိုင်ငံကိုတရားမဝင်သွားရောက်ဖို့ကြိုးပမ်းတဲ့မြန်မာနိုင်ငံသားတရားတယောက်ကိုထိုင်းအာဏာပိုင်တွေကထိုင်းတောင်ပိုင်းဘန်ကလန်မြို့နယ်ထဲမှာဖေဖော်ဝါရီလ24ရက်နေ့ကဖမ်းဆီးလိုက်ပါတယ်။လူကုန်ကူးသူတွေဟာဆယ်ဘိန်းတပ်ကုန်နေကားကြီးနောက်မှာတာလပတ်အုပ်ပြီးမြန်မာနိုင်ငံသားတရားတယောက်ကိုတင်ဆောင်လာခဲ့တာဖြစ်ပါတယ်။ကုန်နေကားထဲမှာပါလာသူတွေကပူလောင်ပြီးအသက်ရှူကျတာကြောင့်ကားနောက်ခံအတွင်းစကားပြောသံတွေထွက်ပေါ်နေတဲ့အတွက်ကြေးရွာသားတွေကမတင်ကားဖြစ်ပြီးတိုင်ချခဲ့တာကြောင့်ဖမ်းဆီးခံခဲ့ရတာဖြစ်တဲ့အကြောင်းရွှေပြောင်းအလုံသမားအခွင့်ရဲကဥပယီကပြောဆိုခဲ့ပါတယ
်။ဟုတ်ကဲ့လူတွေကတော့အလုံးအထင်းမှာပဲမှာဆယ်ဘိန်းတပ်ရဲ့နောက်ဖက်မှာပဲထားတယ်။တန်ကလေးလုံးဖွင့်ပေးထားတာပေါ့တန်ကလေးလုံးဖွင့်ပေးထားပြီးမဲ့လူတွေကဟိုတယ်လီဖုန်းတွေအောက်ထားတယ်ဆိုတော့တတုတ်ကိုပူပြက်နေပေါ့နော်သူတို့ကတွေ့နေပြီးပူအိုက်လာတဲ့အခါမခံနိုင်တဲ့အနေအထားတွေကြောင့်အဲ့လိုမျိုးအခက်ကြီးတွေဖြစ်ကြတာပေါ့ဟုတ်ပါအမျိုးသမီးတွေဆိုလို့ရှိရင်တတုတ်မူးဝေတာပေါ့နော
်ဟိုင်ရန်စုံကလာစစ်စေးရေးဂိတ်ကိုလူကုန်ကူးသူတွေကရှောင်းကွင်းရင်ရွာတွေကနေပတ်မောင်းနေစဉ်အဖမ်းခံခဲ့ရတာဖြစ်ပါတယ်မြန်မာနိုင်ငံသားတရားမဝင်လာရောက်သူတွေကိုတော့ဘန်ကလန်နယ်မြေထဲမှာထိန်းသိမ်းထားပြီးတရားမဝင်ခိုးဝင်မှုနဲ့အရေးယူဖို့ပြင်ဆင်နေကြောင်းသိရှိရပါတယ်
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတရုတ်ထိပ်တန်းတန်တမန်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ယူကရိန်းရေးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုပါတက်ရောက်ခဲ့ပြီးတဲ့နောက်မှာနိုင်ငံတကာအစည်းအဝေးကိုတက်ဖို့အတွက်အရှေ့အလယ်ပိုင်းဒေသနဲ့တောင်အာရှနိုင်ငံတွေကိုဒီသတင်းပတ်တွင်မှာပဲတွားရောက်မှာဖြစ်ပါတယ
်။တရုတ်နိုင်ငံမှာပြီးခဲ့တဲ့တစ်နှစ်အတွင်းစက်မှုလုပ်ငန်းဆိုင်ရာမတော်တဆမှုတွေတိုးလာနေတယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်။ဒီသတင်းပတ်တွင်မှာပဲလူအသေးပြောက်များတဲ့ကြောင်မီးသွေးမိုင်းနှင်ပြိုကျမှုတစ်ခုဖြစ်ခဲ့ပြီးဒါဟာတရုတ်အစိုးရကစွမ်းအင်လုံခြုံရေးအတွက်ထုတ်လုပ်မှုတိုးမြှင့်ဖို့စီမံနေချိန်မှာပဲအခုလိုဖြစ်ခဲ့တာလို့လေ့လာသူတွေကပြောဆိုပါတယ်။တရုတ်နိုင်ငံမြောက်ပိုင်းမွန်ဂိုလီးယားဒေသကကြောင်မီးသွေးတွင်ပြိုကျမှုမှာတော့အနည်းဆုံးလူ6ဦးသေဆုံးခဲ့ပြီးပြိုကျပြီးနှစ်ရက်ကြာမှအထိလူ48ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။ပြိုကျရတဲ့အကြောင်းအရင်းကိုတော့အခုအချိန်ထိမသိရသေးပါဘူး။တရုတ်အစိုးရတပ်ထုတူပေါ်ရေးဆိုင်ရာ NLK စီးရေးစီမံကကွဲမှုစီးရင်စရာတွေအရာကြောင်မီးသွေးမိုင်းမတော်တဆမှုအရေးအတွက်က2022ခုနှစ်နဲ့2020မှာပိုများလာပြီး2021ခုနှစ်ထက်တိုးလာခဲ့တယ်လို့ဖော်ပြထားပါတယ်သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကျွန်တော်တို့သတင်းဖေးပို့ချက်တွေကိုတင်ပြမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ data for မြန်မာကကောက်ယူထားတဲ့အချက်အလက်တွေအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း2023ခုနှစ်ဇန်နဝါရီလအထိတနင်္ဂနွေလုံးမှာနေအိမ်ပေါင်း 95,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဖော်ပြထားပါတယ်ဒီလိုလှုပ်တာဟာစစ်ကောင်စီဘက်ကဖြတ်လေးဖြတ်စနစ်နဲ့အာဏာသိမ်းမှုစန့်ကျင်သူတွေကိုရှင်းလင်းဖို့လှုပ်တာဖြစ်ပြီးဒါကစီရေးအရာကြည့်မယ်ဆိုရင်နိုင်တယ်လို့ထင်ရပေမဲ့နိုင်ငံရေးအရာဆိုရင်တော့စစ်ကောင်စီဘက်ကပုံမနစ်နာတယ်လို့နိုင်ငံရေးလေလာသူဦးရထွန်းကသုံးသပ်ပြောဆိုခဲ့ပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကဆက်လက်ပြောပြပေးမှာပါ
။စစ်ကောင်စီတပ်တွေနဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်ကနေမြေရှင်းလင်းရေးလုပ်ရာမှာအာဏာသိမ်းပြီးနှစ်နှစ်အတွင်းစကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေကနေအလုံးပေါင်း95,000 ကျော်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ Data for မြန်မာကအစီရင်ခံစာထုတ်ပြန်ပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုဒေသခံတွေနဲ့အဆက်ပြတ်အောင်နဲ့အင်အားချိနဲ့လာစေဖို့ရည်ရွယ်ပြီးဖြတ်လေးပြတ်ပုံစံကျင့်သုံးလာတာလို့နိုင်ငံရေးလှလှသုံးသပ်သူဦးရဲထွန်းကယူဆပါတယ်
။ဖြတ်လေးပြတ်နဲ့ကျင့်သုံးတယ်ဆိုတာဘကိုးရိုးမမှလောက်ခဲ့ဘူးတဲ့တက်ကလေအဲ့ဒီမှာတော့တည်င်းအဆက်အသွယ်ဖြတ်တာနောက်ပြည်သူလူထုနဲ့အဆက်အသွယ်ဖြတ်တာရိတ်ခါဖြတ်တာအဲ့လိုဖြတ်လေးပြတ်လုပ်ခဲ့ပြီးတော့ဗမာပြည်ကုန်းနဲ့ပါတီဘကပအခြေခံစခန်းနေလုံးဝပြုတ်ပြတ်သွားပြီးတော့ညစ်ပြတ်သွားလုံနိုင်ခဲ့တာပေါ့နော်ဆိုတော့အဲ့ဒီအတွေ့အကြုံတွေကိုအခြေခံပြီးတော့အခု PDF တွေရှိတဲ့ဒေသမှာဒီရိတ်ခါနဲ့ပြည်သူလူထုနဲ့အဆက်အသွယ်ပြတ်အောင်လုပ်တယ်လို့ယူဆပါတယ်
အခုလိုမြန်မာစစ်တပ်ကစစ်စင်ရေးတစ်ခုအနေနဲ့ကြေးရွာတွေကိုမီးရှို့ဖျက်ဆီးပြီးဖြတ်လေးပြတ်ပုံစံဆောင်ရွက်လာတာဟာရေရိုမာစီရေးအရာအားသာတယ်လို့ထင်ရပေမဲ့နိုင်ငံရေးအရာစစ်ကောင်စီဘက်ကရှုံးနေတာဖြစ်တယ်လို့ဦးရဲထွန်းကသုံးသပ်ပါတယ် လက်နက်ကင်ပြီးတိုက်ပွဲဝင်နေကြသူတွေအနေနဲ့နှစ်ဖက်စလုံးကပြည်သူလူထုထိခိုက်နေနိုင်စေမဲ့ကိစ္စတွေကိုရှောင်ရှားသင့်တယ်လို့လဲဦးရဲထွန်းကတိုက်တွန်းပါတယ
်ရေတို့အချင်းတို့အတွင်းမှာတော့ဟိုစီးရအပါကြီးရနိုင်တဲ့အခြေအနေတွေဖန်တီးနိုင်တာပေါ့နော်သို့တော်လည်းနိုင်ငံရေးရကြတော့ရှုံးတယ်ပေါ့နော်ဟိုဘာကောလဲအနိုင်ရတယ်လို့မပြောနိုင်ဘူးဒီဒီလိုဟိုလောက်လာတာများတဲ့အခါပြည်သူလူထုကဖန့်ကျင်စိတ်ပို့ပြီးတော့ပြင်းထန်လာတာပေါ့နော်ဟိုတက်ကိုထောက်ခံမှုကြာရှုံးနိုင်တာပေါ့အဲ့တော့ပြောချင်တာကနှစ်ဖက်စလုံးကပြည်သူလူထုအတွက်ပြည်သူလူထုကိုကာကွယ်ဖို့လို့နှစ်ဖက်စလုံးကကြွေးကြော်နေကြတယ်အဲ့နှစ်ဖက်စလုံးကပြည်သူလူထုကိုထိခိုက်စေမဲ့ကိစ္စတွေကိုဟိုအထူးရှောင်ရှားနေတာပေါ့နော်
ချွေးဘုံမြို့နယ်အတွင်းကကျေးရွာတရွာကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီ20ရက်နေ့ကမီးရှို့ဖျက်ဆီးခဲ့တာကြောင့်နေအလုံးပေါင်း200ကျော်မီးလောင်ကျွမ်းခဲ့ပြီးရွာရဲ့အဓိကအသက်မွေးဝမ်းကြောင်းအလုပ်ဖြစ်တဲ့ရကန်းစင်တွေကိုပါမီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီရွာဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေတဲ့ကျေးရွာမဟုတ်သလိုအနီးဝန်းကျင်မှာလည်းတိုက်ပွဲဖြစ်ပွားမှုမရှိဘဲမီးရှို့ခံခဲ့ရတာသာဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်။
ကျွန်တော်တို့အဲ့တနေလုံးကအားလုံးကဒီတောင်သူလုပ်ငန်းပါညာဒီတိုင်းပဲဒါလောက်ကင်ဆာလောက်ကြပေါ့နိဒါပြုတော့ဒါသူတို့လက်ငုပ်လည်ရင်ပေါ့အဲဟိုပေါ့ရကန်းဒီလုပ်ငန်းပေါ့အဲ့တော့အားအရာရှိကြတယ်အာပြောမဆိုရင် PDF တွေဆိုတာကလည်းအဲ့ဘက်မှာကရွာဒီမှာမနေကြဘူးလေကိုယ်ကလည်းကိုယ်ပဲဒီတိုင်းမနေကြတာတကယ်တမ်းတော့တသက်မကိုဝင်ရှုပါပေါ့နော်အဲ့လိုမျိုးရှုတာကလည်းအဲ့ဒီကမှမဟုတ်ဒီပြင်းရွာလည်းသူတို့ပတ်ရှုနေတာပဲဗ
ျ Data for Myanmar ကထုတ်ပြန်တဲ့စာရင်းအရမြန်မာစစ်တပ်အာဏာသိမ်းပြီးနှစ်နှစ်အတွင်းမီးရှို့ခဲ့တဲ့နေအလုံးပေါင်း 9,500 ကျော်ထဲမှာစကိုင်းတိုင်းက 4,300 ကျော်ရှိပြီးအများဆုံးဖြစ်ပါတယ်။မကွေးတိုင်းမှာတော့ 8,900 နီးပါးနဲ့ဒုတိယအများဆုံးဖြစ်ပြီးချင်းပြည်နယ်အတွင်းမှာ 1,400 ကျော်မီးရှို့ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မြန်မာစစ်ကောင်စီကခြေရွာတွေကိုမီးရှို့ဖျက်ဆီးတဲ့အပေါ်သုံးသပ်ချက်တချို့ကိုတင်ပြခဲ့တာဖြစ်ပါတယ်။ကိုညာဝဲအောင်ကပြောပြခဲ့တာပါ။ဆက်လက်ပြီးတော့ကယားပြည်နယ်ဘက်ကအခြေအနေကိုတင်ပြပါအောင်မယ်။ကယားပြည်နယ်ဒေသခေါ် KNI ဒေသလွိုက်ကောဘောလခဲကာလန်မှာသွားခွင့်ကိုစစ်ကောင်စီကပိတ်ပင်ထားလို့ဒေသကုံစီစီစဉ်ဖို့အခက်ကြုံနေပါတယ်။ကုံစင်းနှုတ်နေလဲအစမတန်တက်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်။တိုက်ပွဲအခြေအနေတွေကြောင့်အဓိကလမ်းပိုင်းအသုံးမပြုနိုင်ချိန်မှာခီးကုံကြားစီလဲသင်္ကနန်အထိတက်လာနေတယ်လို့ပြောဆိုပါတယ်။ဒီအကြောင်းသတင်းဖေးပို့ချက်ကိုတော့မတ်ဤတန်စင်ကပြောပြမှာပါ။
လွိုက်ကောစံပြ6မိုင်ဒေါ်တမကြီးဘောလခဲလန်သွာလာခွင့်ပြိပင်ထားတာရဲတော်ကြပြီဖြစ်တာကြောင့်ကုံစီစီစဉ်ဖို့ခက်ခဲနေပြီးဒေသတွင်းမှာလည်းစားကုန်နဲ့ဆက်သုံးစီစည်းတွေတက်နေပါတယ်အဓိကလမ်းမကြီးပိတ်ထားချိန်မှာမဖြစ်မနေအကြောင်းကိစ္စတွေကြောင့်တခြားလမ်းတွေကိုအသုံးပြုပြီးသွာလာနေကြတာရှိပေမဲ့ခီးကြံ့ကြသလိုလမ်းပိုင်းနဲ့အဆင်မပြေဘူးလို့လွိုက်ကောဒေသခံတယောက်ကပြောပါတယ်
ကာလာချင်းတွေကတော့တချို့ကတော့ကျွန်တော်တို့စီးမှုပဲเนาะလက်တူရတော့ပဲအဲ့ဘက်ကနေတက်ပြီးသွားတာလည်းရှိတယ်ကြာကျွန်တော်တို့ကားငယ်တွေကသွားလို့မရအောင်မော်ချီကျွန်တော်တို့ဖာဆောင်ကျော်အဲ့ဘက်မှာလည်းတော့ပောက်တာရှိတယ်နားကျန်တဲ့ဆိုတော့ခီးပြင်းသွားမရတာဒါအမြင့်ပိုင်းတွေပဲသွားလို့ရမှာပြီးရင်ကျွန်တော်တို့ရေမြောင်းတွေအနေထားတွေပေါ့เนาะလမ်းဟိုလမ်းမြင့်တကားတွေပဲသွားလို့ရမှာပိုးကြီးလို့ပေါ့လို့ပေါ့เนาะအဲ့ဒါဒီကနေပစ္စည်းတွေပါတွေပါသွားမယ်ဆိုတော့မစီးပြင်းသွားမရမှာပေါ့နားကျတော့ကျတော့တန်းကြအိတ်လောက်ဖြစ်သွားတယ်
လိုက်ကောစံပြ6မိုင်ဒေါ်တမကြီးဘောလခဲလန်အသုံးပြုပြီးခီးသွောလာတာကိုလုံချိုးရေးချင်နေကြောင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ပိုင်းလောက်ကလေးကစပြီးပြည်တယ်အစိုးရဘက်ကပြင်ပင်ခဲ့ပါတယ်။ကုန်စီနဲ့ဆက်သုံးစီရင်တွေသွာလာနိုင်ဖို့အတွက်ဇန်နဝါရီလတတိယပတ်လောက်မှာလမ်းအသုံးပြုခွင့်3ရက်ပြီးခဲ့ပြီးတော့အခုတစ်လကျော်ကြာလာချိန်အထိလမ်းပြန်ပိတ်ထားတယ်လို့လည်းပြောပါတယ်။လမ်းပိတ်ထားလို့ဖားဆောင်ဘောလခဲနဲ့မဲဆက်ဒီလိုလမ်းတစ်လျှောက်မှာရှိတဲ့ဒေသခံတွေကစားတောက်ကုန်တဲ့ကျန်းမာရေးအတွက်လမ်းခီးသွားလာနိုင်ဖို့ခက်ခဲကြုံနေရပါတယ်။စန်တဲ့8ကိုတသိန်းကျော်ပေးဝယ်နေရပြီးတော့လွိုက်ကော်ကိုသွားချင်သူတွေအတွက်လည်းခီးစိတ်က3သိန်းဝန်းကျင်မှာရှိနေပါလိမ့
်။ရှားပါပစ္စည်းဖြစ်နေတာပေါ့။ဟိုမှာကြတော့လဲစန်တဲ့8ကိုတသိန်းခွဲ2သိန်းလေးဝယ်စားရတာလည်းရှိမှာလိမ့်။သွားမယ်လားပဲဆိုတော့မှ2သိန်း4သိန်းကလည်းဘူးဒီပြောနေကြတယ်လို့ဒီပေါက်နေရတာပေါ့။အကဲသေးတယ်တော့တော်တော်လေးတော့ဖြစ်နေပါမယ်အတားကြတော့လေဒီလူနာတွေဘာတွေကြတော့လေဒါဒုက္ခတွေရောက်ကုန်တာပေါ့ပြောတယ်ကဖိတ်ကကြတော့လေ
စီယုတ်ချုပ်ရဲ့အာနာမာရှယ်လောသတ်မှတ်ထားတဲ့မြို့နယ်တွေတဲ့ကရားပြည်နယ်ကရင်နီတဲမှာ၄မြို့နယ်ရှိနေပြီးအဲ့ဒီထဲမှာဘောလခဲမြို့နယ်လည်းပါဝင်တာပါ မာရှယ်လော်သတ်မှတ်ပြီးတဲ့မြို့နယ်တွေထဲမှာစစ်ကောင်စီဘက်ကစီးလှုပ်ရှားမှုတွေလည်းပိုပြီးတော့လှုပ်ဆောင်လာတယ်လို့သိရပါတယ်။ပြည်နယ်အစိုးရကတော့လွိုက်ကော်ပေါ်လခဲလမ်းကြောင်းကိုအများပြည်သူလုံခြုံရေးအတွက်ရဲအကန့်အသတ်မရှိပိတ်ထားမယ်လို့ထုတ်ပြန်ထားတာပါ။လမ်းပိတ်ထားတဲ့ကာလမှာလည်းအသွားအလာလုံးဝမလုပ်ကြဘဲသတိပေးထားပါတယ်ရှင်။
ဒါကတော့ခရီးပြည်နယ်တွေကအခြေအနေတချို့ကိုမိုက်ဤတန့်စင်ပြောပြခဲ့တာပါဆက်လက်တင်ပြမယ့်အကြောင်းအရာတစ်ခုကတော့တရုတ်နိုင်ငံသားရေးဌာနရဲ့အာရှရေးရာအထူးတန်တမန်မစ္စတာတိန်ရှိဂျွမ်းနဲ့မြန်မာနယ်စပ်ကလက်နက်ကိုင်တိုင်းရင်းသားအဖွဲ့တချို့တွေ့ဆုံရမှာမြန်မာနိုင်ငံရေးနယ်စပ်တည်ငြိမ်ရေးနဲ့ကိုဗစ်ဖြေလျှော်မှုကိစ္စတွေပါဝင်တယ်လို့သိရပါတယ်တရုတ်အထူးတန်တပန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံမှုနဲ့ပတ်သက်ပြီးမြန်မာအရေးလေးလာသူတွေရဲ့အမြင်တချို့ကိုစူးစီးပေးတင်ပြထားတဲ့သတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကပြောပြမှာပ
ါ။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကကြံစင်ကျော့ဝမ်သိန်းနယ်စပ်ကုံတွေလမ်းကိုယူနန်ပြည်နယ်ရဲ့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းအဖြစ်တရုတ်အစိုးရကတည်ဆောက်သွားဖို့ရှိကြောင်းယူနန်နေသင်သတင်းစာကဖေဖော်ဝါရီလ22ရက်နေ့ကရေးသားခဲ့ပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံရဲ့မြန်မာအရေးအထူးတန်တမန်မစ္စတာတိန့်ရှိကျွမ်းကမြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်အဖွဲ့တွေဖြစ်တဲ့ KIA, UWSA1 နဲ့မိုင်းလန်အဖွဲ့ NDAA တို့နဲ့တွေ့ဆုံနေခဲ့တာဖြစ်ပါတယ်။အချို့ကတော့ February 18 ရက်နေ့က American ဒုတိယနိုင်ငံသားရေးဝန်ကြီးနဲ့တရုတ်ဗဟိုနိုင်ငံသားရေးရာအကြီးအကဲဝန်ကြီးတို့တွေ့ဆုံခဲ့တာ။ American Washington DC မှာ NUG ရဲ့နိုင်ငံသားရေးရုံးဖွင့်ခွင့်ရတာဒီလိုကိစ္စတွေကိုအကြောင်းပြုပြီးအခုလိုတွေ့ဆုံခဲ့တာလို့ခန့်မှန်းတာလည်းရှိပါတယ်။ဒီပြိုင်နက်ထဲမှာပဲတရုတ်နိုင်ငံသားရေးဝန်ကြီးချန်ကန်နဲ့အင်ဒိုနီးရှားတမန်ကတော့ဂျကာတာမြို့မှာတွေ့ဆုံနေပြီးဒေသတွင်းလုံခြုံရေးနဲ့စီးပွားရေးအာဆီယံအလှည့်ကျတာဝန်ယူမှုကိစ္စနဲ့မြန်မာပြည်ထနာကိုဆွေးနွေးနေခြင်းလည်းဖြစ်ပါတယ်မြန်မာနဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့အဓိကရည်ရွယ်ချက်တစ်ခုကယူနန်အပါအဝင်ဒေသတွင်းတစ်ခုလုံးဘတ်ဆုံဖွံ့ဖြိုးလာဖို့ဖြစ်ကြောင်းတရုတ်ရေးရာလေးလာတုံးသက်သူဖြစ်တဲ့ဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်တရုတ်ဘူကကလေဟိုကိုဗစ်အလိုသူကစီးပွားရေးဉာဏ်ဉာဏ်ပြတ်ဖို့ပြည်ကြိုးစားနေအဲ့တော့သူအဆွေတက်တဲ့အခါမှာသူကအာရှတစ်ခုလုံးပေါ့နော်အဲအာဆက်ဆိုတာလေအာရှနိုင်ငံဆိုင်နိုင်ငံနဲ့သူတို့အာရှနိုင်ငံကြီးတွေပေါ့အဲအာလုံး၅နိုင်ငံရှိတယ်ဟုတ်တယ်တရုတ်ရဲ့တောင်ကိုရီးယားရဲ့ဩစတြေးလျရဲ့နယူးဇီလန်နော်အဲ့တော့အဲ့ဒီဟာကသူတို့တော်တော်အောင်မြင်နေကြအဲ့ဒါကဘာမှအကြီးဆုံးလဲလွတ်လပ်တဲ့ကုသဖြစ်တယ်အဲ့ဒါကိုပို့ပြီးတော့တူပွားအောင်ပြန်ပွားအောင်အဓိကစီးပွားရေးတော့ဗျာ
မစ္စတာတိန့်ရှိကျွမ်းဟာနယ်စပ်တကားဖွင့်တဲ့အခြေအနေ၊ကိုဗစ်နဲ့ဒေတာအခြေအနေ၊မြန်မာစစ်ဆောင်အခြေအနေတွေကိုလေ့လာခဲ့တယ်လို့သတင်းအချို့ကဖော်ပြပါဗျ။သူတို့ကိုမိဖြစ်ဆွေဖြစ်လာတွေ့ရလို့ KIO ကတုံ့ပြန်ထားတာလည်းရှိပါဗျ။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအခြေအနေနဲ့ပတ်သက်လို့မေးမြန်းခဲ့ကြောင်းလဲ UWSA အဖွဲ့ပြောခွင့်ရှိသူကတုံ့ပြန်ထားပါဗျ။ Washington DC မှာမြန်မာအတိုက်ခံအစိုးရ NUG ရဲ့နိုင်ငံသားရေးရုံးကို American ကဖွင့်ခွင့်ပေးခဲ့တာကိုတရုတ်တန်တမန်မစ္စတာတိန့်ရှိကျွမ်းကသဘောမကျကြောင်းဒေတာတွင်တရင်အချို့မှာဖော်ပြကြပါတယ်မြန်မာနိုင်ငံရဲ့လက်နက်ကင်ပြည်ပခန့်နဲ့ဆက်နွယ်ပြီးတရုတ်မြန်မာကြားမှာအကျိုးစီးပွားတွေရှိနေတယ်လို့ယူဆကြပါတယ် NUG အစိုးရကိုအမေရိကန်ကနီးပညာပိုင်းအရကူညီနေတာဆိုပေမဲ့ဒါဟာလက်နက်ကင်တော်လှန်ရေးကိုအားပေးကူညီနေတာလို့တရုတ်ဘက်ကရှုမြင်တယ်လို့နိုင်ငံရေးလိမ့်လာသူအချို့ကပြောပါတယ်တွေးဆုံညှိနှိုင်းပြီးထိန်းသိမ်းသိမ်းသိမ်းလှုပ်ပါလို့တရုတ်ဘက်ကမြန်မာနိုင်ငံရဲ့အစိုးရအဖွဲ့တွေကိုတိုက်တွန်းနေတာပါဒါကြောင့်မစ္စတာတိန့်ရှိကျွမ်းကလနဲ့ကိုင်အဖွဲ့ရိနဲ့ဒီအချက်ကိုထည့်သွင်းဆွေးနွေးခဲ့ပုံရကြောင်းနိုင်ငံရေးတုံ့တက်သူဦးရဲထွန်းကပြောပါတယ်
။အဲသူကကြတော့ဆွေးနွေးနေတဲ့လမ်းကြောင်းပေါ့နော်။အဲ့တော့ဒီအင်ဒိုနီးရှားကဆက်လက်ပြီးတော့ဒါကိုအကောင့်ထဲပေါ်မယ်ဆိုတဲ့ဥစ္စာကိုတစ်ခါမှသူကသွားပြီးတော့အားပေးနေတယ်။တစ်ခါမှကြတော့လေဒီနေတပ်မှနော်အဲဝင်ခဲ့တဲ့ဒီ1968လောက်ကလေးကဖြစ်ခဲ့တဲ့နိုင်ငံတကာပြစ်ခတ်ပေါ့နော်အဲ့ဒီမှာကသူကိုနိုင်ကလည်းနိုင်ကောင်းရပါဝင်တတ်တက်ခဲ့တာကိုပါဝင်တတ်တက်ခဲ့တဲ့အခါကျတော့အဲ့ဗမာပြည်ကွန်မြူနစ်ပါတီပြိုကျွဲသွားပြီးတဲ့နောက်အဲ့မေဇာကနိုင်ငံအဖွဲ့ကြီးရေပေါ်မှာသူကလည်းခေါ်တာညောင်းတယ်ဆိုတော့အဲ့ဒီဟာကိုအသုံးပြုပြီးတဲ့အခါကျတော့အဲ့ဒီငင်းငိုင်းဆွနေဝဲတွေလုပ်ဖို့ဆိုတဲ့တိတ်ချကိုတိုက်တွန်းရင်းနဲ့အဲဒီလိုတိုက်တွန်းတဲ့ဥစ္စာမှာနော်တိုက်တွန်းနဲ့ဆာမှာသူ့အချိုးစီးပွားလည်းပါတယ်ဆိုတာနော်ဒီကအဲဒီကုံတွေရေးလမ်းကြောင်းပေါ့နော်ကုံတွေရေးလမ်းကြောင်းဒီဝန်တရားနေပြီးတော့ဟွာဖြစ်ဖို့ဆိုတဲ့အစားကဒါကသူတို့ရဲ့ဒီရေရှင်အဲဟွာရည်ရွယ်ချက်တဲ့မဟာဗျူဟာယူနန်းချက်လို့လည်းခေါ်တာပေါ့
မစ္စတာတိန့်ရှိကျွမ်းဟာပြီးခဲ့တဲ့2022ဒီဇင်ဘာလ29ရက်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုရေးမင်းအောင်နိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးရင်းနှီးမြှုပ်နှံမှုပြည်တွင်းငြိမ်းချမ်းရေးဒါတွေကိုဆွေးနွေးခဲ့ကြပါတယ် မြန်မာနေဆက်ကတိုင်းရင်းသားလက်နက်ကင်အချို့နဲ့လည်းအဲ့ဒီမတိုင်ခင်အရင်ဆုံးတွေ့ဆုံခဲ့ရလဲဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုပြောပြပါအောင်မယ်စစ်ကောင်စီနဲ့ရခိုင်တပ်မတော် AA အဖွဲ့တို့အပြစ်ကရပ်ထားတဲ့ရခိုင်ပြည်နယ်မြို့တော်စစ်တေအပါအဝင်နေတချို့မှာပစ္စည်းလူရခံရတာတွေဓမြတိုက်ခံရတာတွေအသက်ခံရတာတွေဒီလပိုင်းတွေအတွင်းတိုးလာနေတာကြောင့်ဒေသခံတွေစိုးရိမ်မှုမြင့်တက်လာနေတယ်လို့သိရပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုငင်းချမ်းအေးကပြောပြမှာပါ
ရခိုင်ပြည်နယ်ကစစ်ကောင်စီအဓိကထိ ंछ ုတ်ထားတဲ့စစ်တွေတောင်ကုတ်တန်တွဲစတဲ့မြို့နယ်တွေမှာဒေသခံတွေအသက်ခံရတာ၊ဓားမြတိုက်ခံရတာ၊ပစ္စည်းခိုးယူခံရတာတွေနဲ့လူပြတ်တဲ့နေရာတွေမှာပစ္စည်းလုခံရတာတွေတိုးလာနေတာကြောင့်ဒေသခံတွေကြာစိုးရိမ်နေကြပါတယ်။စစ်တွေမြို့ပေါ်မှာဆိုရင်လည်းဒီရပိုက်တွေရာဇဝတ်မှုတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်နေကင်းဆိုရင်တော့အပြင်ထွက်ဖို့ကြောက်နေရတယ်လို့စစ်တွေမြို့ပေါ်မှာအလုလာလုနေတဲ့မအေးအေးမျိုးကပြောပါတယ်
ဖေဖော်ဝါရီလအတွင်းမှာလို့ပြောလို့ရတယ်ဆူဆူရွာရွာပေါ့နော်ဇက်တိုက်ဆိုတော့ဖြစ်လာတယ်လူတက်မှုတွေရောဒီဓားမြတိုက်မှုတွေရောဒီကြောက်သားတွေစီကဆိုရင်လေကြောက်သားတွေထိမှမှာအမျိုးသမီးပေါ့နော်အမျိုးသမီးတွေစီကဆိုရင်လေဒီဖုံလူတာတော့ထိုက်ကနဲ့တွားနေတဲ့ဂျားတွေကနေဒီလူတာတော့ပေါ့နော်အဲ့လိုမျိုးတွေတွေ့ရတယ်အဲ့ဒါကြောင့်မို့လို့အဓိကတော့ဒီလအတွင်းမှာပဲပို့ပြီးတော့ခံစားရတယ်ပြီးလို့ရှိရင်ဒီလအတွင်းမှာဆိုလုံးဝအပြင်မတွားတော့တဲ့အနေအထားရှိတယ်ပေါ့ညဘက်ဆိုရင်ပို့ပြီးတော့မတွားတော့ဘူးနေ့လေဘက်ဆိုရင်လေအဲ့လိုပဲတယောက်တည်းမတွားရဘူးပေါ့အဓိကပြောချင်တာက
အခုလိုစစ်တွေမျိုးပေါ်ထိရာဇဝတ်မှုတွေထူပြောလာပေမဲ့စစ်ကောင်စီအနေနဲ့ဒေသခံတွေရဲ့လုံခြုံရေးအတွက်ဘာတစ်ခုမှလှုပ်ဆောင်တာမတွေ့ရတာကြောင့်တရားဥပဒေစိုးမိုးမှုမရှိတော့တဲ့အခြေအနေတည်းရောက်နေပြီလို့လည်းမအေးမျိုးကသူ့အမြင်ကိုပြောပါတယ
်အဓိကတော့တရားဥပဒေစိုးမိုးမှုအပိုင်းအားနေတယ်လို့မြင်တယ်ပေါ့နော်တကယ်လို့ကစစ်ကောင်စီကဥပဒေရဲ့အေးစိုးမိုးမှုကအားကောင်းမယ်ဆိုလို့ရှိရင်ဒီအမှုတွေကိုဒီလိုမဖြစ်ရအောင်ပေါ့နော်အမှုတွေတိုက်ကြလိုက်လို့ရှိရင်သူတို့ကထိတိယအရေးယူပေးရတယ်လုပ်မယ်အဲညဘက်ဆိုရင်လည်းအရင်တုန်းကလို့ကင်းနေတာတော့ဘာလို့အဲ့လိုမျိုးတွေလုပ်ပေးမယ်ပေါ့ပြီးရင်ဒီလောက်အတိုက်အတာဒီဆိုးရွားတဲ့အနေအထားတွေရောမဖြစ်တော့ဘူးလို့ထင်တယ်တကယ်လို့ဒါဥပဒေစိုးမိုးအားကောင်းရင်ပေါ့နော်
ဒါပြင်ရခိုင်တောင်ပိုင်းက ULAA ရဲ့ထိ ंछ ုံမှုအားနဲ့တောင်ကုတ်တန်တွဲစတဲ့မြို့နယ်တွေမှာလည်းမကြာခဏဆိုသလိုဒေသခံတွေအသက်ခံရတာ၊ဓားမြတိုက်ခံရတာ၊လူရဲခံရတာရှိနေတာကြောင့်ကိုထူကိုထခင်းဆောင်နေရတယ်လို့လည်းတောင်ကုတ်မြို့ကန်တူကပြောပါတယ
်။သူခိုးဆိုလူရဲမှုတွေကတော့ဒီဖက်စစ်စစ်တွေဖြစ်နေတယ်ပေါ့နော်။ဖြစ်လာတဲ့အချိန်မှာခိုးယူရုံတော့မဟုတ်ဘဲနဲ့ပေါ့နော်။ဒါလမ်းမှာနေပြီးတော့လူပြတဲ့နေရာမှာလူရဲတာမျိုးတွေပြီးတော့အဲ့ဒီလူရဲခံရတဲ့ပြည်စီပိုင်ရှင်ကိုနေပြီးတော့အသက်အန္တရာယ်ပြုတာမျိုးတွေပေါ့နော်။ဟုတ်တက်ဖြတ်ခဲ့တဲ့အဆင့်တွေဖြစ်လာတာရှိသေးတယ်ကင်းဆောင်လာတော့ဟုတ်တယ်ကင်းဆောင်နေရတယ်ဆိုတာဟုတ်တယ်ပြီးခဲ့တဲ့ develop ကစမယ်ရှင်နေအဲ့ဒါတောင်းဝမှာလေးဟုတ်ကြည်ရွာလေးပေါ့ဟိုဘက်မှာဆိုတောင်းဝကရွှေပန်းတို့ရွာတို့ဟိုဟိုဘက်မှာဆိုရင်ဒီမျိုးနဲ့အနီးတစ်ဝိုက်မှာဆိုလို့ရှိရင်တော့ဒီမွေးနော်ဝကြေးဝေးအဲ့လိုနေရာမျိုးတွေပေါ့အခုဆိုကျွန်တော်တို့ရက်ွက်တွေမြို့ပေါ်ရက်ွက်တွေမှာပါလေရက်ွက်နေရက်သားတွေဒီသူတွေကနေပြီးတော့ဒီကိုအလက်ကျနဲ့နေပြီးကင်းဆောင်နေရတာမျိုးတွေရှိရပြ
မြန်မာနိုင်ငံတော်မှာလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလူမှုရေးအကျပ်တဲတွေကြောင့်အခုလိုလူသတ်မှုတွေခိုးဆိုးလူရွတ်မှုတွေစတဲ့ရာဇဝတ်မှုတွေများပြားလာနေပါတယ်။ရခိုင်ပြည်နယ်မှာလည်းစစ်ကောင်စီအနေနဲ့ရာဇဝတ်သားတွေကိုဖော်ထုတ်ဖမ်းဆီးအရေးယူတာမျိုးမလုပ်နိုင်တာကြောင့်ပြည်သူလူထုတွေမလုံမချုံဖြစ်နေရတယ်လို့ရခိုင်အရေးလေးလာတုံသက်သူဥဖေတန်းကပြောပါတယ်။
ဆန္ဒကလုံးမှာတော့ဒီစစ်ကောင်စီတက်ပြီးကြတဲ့ကပေါ့နော်စီးပွားရေးလူမှုရေးအကြကြီးတွေတော်တော်များသွားများလာတယ်အဲ့ဒါကြောင့်လည်းပဲဒုစရိုက်မှုတွေအရင်ကထက်ပိုများလာတယ်လို့ပြောလို့ရတယ်ဒါပေမဲ့ဟိုဒီစစ်ကောင်စီအဓိကထိန်းချုပ်တဲ့ရခိုင်ပြည်ရဲ့စစ်တေမြို့တော်အပါအဝင်ပေါ့ဒီတောင်ကုန်းတံတွဲဘက်မှာဖြစ်နေတာတွေကတော့သူတို့အနေနဲ့အဲ့ဒီပုံမှာတကယ်ပြည်မှုကျွတ်လွန်တဲ့လူတွေကိုမဖော်ထုတ်နိုင်တာတတိယတော့အရေးမြင်နိုင်တာအဲ့လိုဒီကက ULAA ကလည်းလဲလမ်းမမီတဲ့နေရာမျိုးပေါ့အဲ့ဒီနေရာမှာအများဖြစ်ဘူးလောလောဆယ်ဖြစ်နေတာတွေကိုတွေ့ပါတယ်
ရခိုင်ပြည်နယ်မြို့နယ်တချို့မှာရခိုင်လက်နက်ကိုင် AA အဖွဲ့ကအုတ်ချိုးရင်းနဲ့တရားစီရင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာကြောင့်ဒေသတည်ငြိမ်အေးချမ်းနေပေမဲ့ AA အဖွဲ့ထိန်းချုပ်မှုအားနည်းတဲ့နေရာတွေမှာတော့ဒေသခံတွေရဲ့နေစဉ်ဘဝဟာတစ်နေ့ထက်တစ်နေ့စိုးရိမ်လာရတယ်လို့ဒေသခံတွေကပြောဆိုကြပါတယ
်ကိုငင်းချမ်းရေးပြောပြသွားတာပါ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို line meter 25 kHz 11.3 line meter 40 kHz 9.13 line meter 51 kHz 9.85တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံနဲ့ American တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ဆက်ပါမယ်ယူကရိန်းကိုရုရှားတပ်ဖွဲ့တွေကျူးကျော်တိုက်ခိုက်တာဖေဖော်ဝါရီလ24ရက်နေ့မှာတနည်းပြည့်ပြီဖြစ်ပါတယ်။တနည်းကြာစစ်ပွဲအတွင်းတိုက်ခိုက်ရေးစစ်သားတွေအပါအဝင်လူတွေသိမ်းနဲ့ချီသေဆုံးခဲ့ရပြီးလူပေါင်းတန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။တိုက်ပွဲဝင်ရင်အသက်ပေးခဲ့ကြသူတွေ၊ကြံရစ်တဲ့ဇနီးတွေတွေဘယ်လောက်များရှိနေပါပြီလဲ။ဒီဇနီးတွေဟာဘယ်လိုခွန်အားတွေနဲ့ရှေ့ဆက်ရပ်တည်နေကြပါသလဲ။ AP သတင်းဆောင်မတချို့ကိုအခြေခံပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကပြောပြထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
Ukraine နဲ့ Kyiv မြို့တော်စင်ကြေပုံးရဲ့ပူချာမှာငယ်စဉ်ကလေးဘဝကလေးကတယောက်နဲ့တယောက်တီကျွမ်းလာခဲ့ကြတဲ့ Anna Korostenska နဲ့ Anastasia Okimenko တို့တငယ်ချင်းတစုဟာကိုချစ်ရတဲ့သူတွေဆုံးရှုံးပြီးငငယ်ရွယ်ရွယ်မှာပဲမုတ်ဆိုးမဘဝရောက်ကြရလိမ့်မယ်လို့မမျှော်လင့်ခဲ့ကြပါဘူး။ Ukraine စစ်ပွဲဆခဲ့တဲ့နှစ်အတွင်းမှာသူတို့ရဲ့ဘဝတွေသူတို့နေထိုင်တဲ့မြို့ရွာတွေသူတို့ကြားမြင်ရဲ့အခြေအနေတွေအားလုံးမထင်မှတ်တဲ့အနေအထားတစ်ခုကိုယုံကြည်ကြောင်းသွားခဲ့တာပါ။ခုနှစ်နှစ်ကျော်ကြာချစ်တိုက်ခဲ့ကြတဲ့ Anastasia နဲ့ Yuri Sialuk တို့ဟာ Ukraine ကို Russia တပ်ဖွဲ့တွေဝင်ရောက်ကျူးကျော်တိုက်ခိုက်တာခံခဲ့ရပြီးတဲ့နောက်ပိုင်းမှာလက်ထပ်ခဲ့ကြတဲ့သူတွေပါ။စစ်တိုက်သွားမယ်ချစ်သူကိုသူစောင့်နေပါမယ်ဆိုတာအခိုင်အမာကတိပြုတဲ့အနေနဲ့သူတို့နှစ်ဦးလက်ထပ်ခဲ့ကြတာပါ။ရိုးရှင်းတဲ့နှစ်ယောက်တဘွားတိစားဖို့အိမ်မက်မှတ်ခဲ့တယ်လို့အညာစတေးဆီယာကပြောပါတယ်
။အာမော်ဒရူဂျယ်လစ်မာလေပရမခတဲ့ရုစီ
ကျမတို့လက်ထပ်ခဲ့ကြတယ်ရုရှားတွေကိုအနိုင်တိုက်ပြီးစစ်ပွဲကြီးပြီးသွားတဲ့အခါကျမတို့ငွေစုမယ်တိုက်ခန်းတစ်ခုဝယ်မယ်သမီးလေးတယောက်မွေးမယ်မိသားစုအတူတူပျော်ပျော်ရွှင်ရွှင်နေကြမယ်ဒါကတာမန်မိသားစုကိစ္စတွေပါပဲဒါပေမဲ့လည်းကျမတို့ကိုယ်တိုင်ပိုင်နဲ့တာမန်ရိုးရှင်းတဲ့ဘဝတစ်ခုဖန်တီးခြင်းရတာပါ
ဒါပေမဲ့သူတို့နေထိုင်တဲ့ဘူချာမြို့မှာရုရှားတပ်ဖွဲ့တွေစတင်ကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ကနေဧပြီလ1ရက်နေ့အထိ33ရက်ကြာရက်ဆက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ရဲစိုးရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ကြုံခဲ့ကြရတာပါမြို့ကလူတွေအများပြားတတ်ခံခဲ့ရပြီးတဲ့နောက်2022ခုနှစ်နှွေဦးမှာပဲ Anastasia ရဲ့အကူနဲ့အတူသူ့ရဲ့ခင်ပွန်း Yuri တငယ်ချင်း Anna Korostenska ရဲ့ခင်ပွန်း Oleksiy Savasny တို့သုံးဦးလက်နက်ကိုက်တိုက်ဖို့စစ်ထဲဝင်နေကြပါတယ်လက်ချက်ပြီးတော့မကြခင်မှာပဲရှေ့တန်းထွက်သွားတဲ့ခင်ဗျအတွက်သူတင်မကသူ့ရဲ့နေခင်ပါသူ့ရဲ့ပူပန်နေခဲ့ရတယ်လို့ Anastasia ကပြောပါတယ
် No це було смішні почуття це було і дуже страшно
ခံစားချက်တွေကတော့ရောထွေးနေခဲ့တာပါဆူဆူရရခံစားရတာရှိသလိုသူ့အတွက်အထူးဂုဏ်ယူရလည်းရှိပါတယ်ကျမနဲ့ကျမမေးဆိုရင်တညမှအိတ်မပြောအောင်ကိုသူ့အပြင်ကိုစောင့်ခဲ့ကြတာပါသူစီကဖုန်းခေါ်တာဒါမှမဟုတ်လေ message ပို့တာကိုအချိန်တိုင်းစောင့်နေကြတာပါအဲ့လိုစောင့်နေကြတာ6လလောက်ရှိပါတယ် UV ဆုံးသွားတာ August 24ရက်နေ့ Ukraine လွတ်လပ်ရေးနေ့မှာပါဆိုတော့စစ်ပွဲကြီးစပြီးနှစ်ဝက်အချိန်6လတိတိပါပဲ
အခုတော့သူ့အတွက်ဘဝဆိုတာမရှိတော့သလိုပါပဲလို့လည်း Anastasia ကပြောပါတယ်စစ်ပွဲကြီးဒီလောက်ကြာမယ်လို့သူမထင်ခဲ့တယ်လို့ချစ်ခင်သူတွေဒီလောက်မြင်မြင်ဆုံးရှုံးရလိမ့်မယ်လို့လည်းသူမပြောလင့်ခဲ့ပါဘူးဒီလိုမပြောလင့်ခဲ့တာသူတယောက်တည်းလည်းမဟုတ်ပါဘူးယူကရိန်းစစ်ပွဲကသူတို့အားလုံးရဲ့အသည့်တွေအယူဆခံယူချက်တွေကိုပြောင်းလဲသွားစေခဲ့တာပါယူရီတိတ်ဆုံးသွားတာကသူတို့တကယ်ချင်းအားလုံးအတွက်တော့ဘဝခံယူချက်တွေကိုပါပြောင်းလဲသွားစေခဲ့တာဖြစ်တယ်လို့အန်နာကူရိုစတန်စကာကပြောပါတယ
် Yo sama kuli zistka proyurka
ယူရီတရင်ကြတော့ဘဝဟာအင်မတန်တိုးတောင်းလွန်းတယ်လို့လိုရှာပြောတာကိုသတိရမိပါတယ်ဘဝမှာအသက်ချက်ဘယ်အရာမှအရေးမကြီးတော့ဘူးဘဝဆိုတာတစ်ချိန်သာနေရတာပါအဲ့နောက်ပိုင်းဩဂုတ်လ25ရက်နေ့နောက်ပိုင်းကစလို့ကျမနဲ့လိုရှာလည်းပို့ပြီးတော့နီးစပ်တန်ရောစင်ပို့ခိုင်မာလာခဲ့ပါတယ်နှစ်ယောက်ပေါင်းတဘဝဖြစ်သွားခဲ့ပါတယ်တခြားဘယ်အရာကမှကျမတို့အတွက်အရေးမကြီးတော့ပါဘူးလိုရှာနားလည်လက်ခံတယ်လို့ကျမကလည်းအဲ့ဒီအတိုင်းနားလည်လက်ခံတယ်ယူရီဆုံးပါသွားတာကကျမတို့အတွက်တော့ဘဝမှာအသက်ရှင်နေတဲ့အချိန်လှုပ်တဲ့လှုပ်ထိုက်တာလုပ်ရမယ်ဆိုတဲ့အသည့်ယုံကြည်ချက်ကိုခိုင်မာသွားစေတာပါပဲ
ယူရှာဆိုတဲ့နာမည်ကတော့ခင်ပွန်းဖြစ်သူ Oleksiy Savasky ရဲ့အိမ်နာမည်ပါ ယူရီသိဆုံးသွားပြီးနောက်ပိုင်းမှာမှသူတို့နှစ်ဦးဆက်ကဲကြတာပါယူရီရဲ့အတုပမှာပိုလက်စီရှိနေခဲ့တယ်လို့ရှေ့တန်းပြန်ထွက်ခွာသွားပြီးတဲ့နောက်မှာလည်းဇနီးတဲ့လောက်အန်နာကိုနှိမ့်စင်ပြီးပါဖုန်းဆက်စကားပြောနေခဲ့တာပါဇန်နဝါရီလ17ရက်နေ့မှာတော့ယူရီသိဆုံးခဲ့တဲ့တိုက်ပွဲနေရာနဲ့မလန်မကန်ဘတ်မှုဒေတာကိုပိုလက်စီလည်းတာဝန်ကျပါတယ်သူတို့တပ်ဖွဲ့တက်ဆွဲထားတဲ့နေရာကရန်သူနဲ့ပင်90တာမဝေးပါဘူးဇန်နဝါရီလ17ရက်နေ့မှာအန်နာကိုဖုန်းခေါ်ပြီးဆောက်ရသည့်အေးဒဏ်ကြောင့်သူချမ်းလွန်းလို့မအိပ်နိုင်ဘူးလို့တုံတုံရင်ကြီးနဲ့ပြောပြခဲ့ပြီးတော့ရန်သူတပ်တွေနဲ့နှီးလို့တဲ့အတွက်သူထိတ်လန့်နေတယ်ဆိုတာကိုလည်းပြောပြခဲ့ပါတယ်။အဲ့ဒီနောက်တနေ့မှာပဲအိုလက်စီတယောက်ရုတ်တရက်နှလုံးရက်သေးသွားခဲ့တာပါ။သူ့ရဲ့ခံစားချက်တွေကိုဖော်ပြနိုင်တဲ့စကားလုံးမရှိပါဘူးလို့အန်နာကပြောပါတယ်
။ဘလမန်ဘူလာနာစတီယာရဇူမီလာရှိုခရီမာစတီ
အနာစတေးရှာတယောက်ကတော့ကျမဘေးမှာအတူရှိနေပေးခဲ့ပါတယ်။ဘယ်သူနဲ့မှမတူအောင်ကိုနားလည်ပေးနိုင်တဲ့သူဆိုတာကျမသိပါတယ်။တခြားသူတွေနာကျင်မှုတွေရှိကြမှာပါ။ဒါပေမဲ့ကျမရဲ့ခံစားချက်ကိုသူ့လောက်ဘယ်သူမှအပြည့်အဝနားမလည်နိုင်ပါဘူး။နာကျင်ခံစားရတယ်လို့ပြောတာကတကယ်မပြည့်စုံပါဘူး။ကျမခံစားချက်ကိုဖော်ပြနိုင်တဲ့စကားလုံးတော့မရှိပါဘူး။အုံနောက်ထဲအတွေ့ထဲမှာဘာမှမရှိတော့သလိုနှလုံးသားကလေးလံပြီးတော့ဘဝတစ်ခုလုံးဟာသွားပါတယ်။တစ်ခုခုကြိုးပက်ထွက်သွားသလိုခံစားရပါတယ်။တကယ်ကိုဘာမှမရှိတော့သလိုဟာလာဟင်းလင်းကြီးဖြစ်သွားတယ်။အများကြီးနာကျင်ခံစားရပါတယ
်။အနာစီကိုအရောက်ပြန်လာဖို့ဂရိပေးခဲ့တဲ့အိုလက်စီဟာသူ့တငယ်ချင်းယူရီတိတ်ဆုံးပြီးတော့၅လချားပြီးတော့ပဲတိတ်ဆုံးသွားခဲ့တာပါ။ဒီလိုတိတ်ဆုံးခဲ့ရတဲ့ယူကရိန်းစစ်သားတွေတိတ်နဲ့ချီရှိနေနိုင်တယ်လို့ဖန်ဆာရပေမဲ့အတိအကျအစင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။တနည်းကြာယူကရိန်းစစ်ပွဲအတွင်းရုရှားနဲ့ယူကရိန်းနှစ်ဖက်စစ်သားတိုက်ဆုံစီးရင်ကိုနှစ်ဖက်စလုံးကတရားဝင်မထုတ်ပြန်လို့ကြပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ယူကရိန်းသမ္မတရဲ့အကြံပေးမီခိုင်လိုဖိုရိုယက်ကယူကရိန်းစစ်ပွဲတွင်ကြာဆုံးတဲ့စစ်သည်စစ်သားရေအတွက်ဟာ1000ကနေ13000လောက်ထိရှိနိုင်တယ်လို့ခန့်မှန်းပြောဆိုခဲ့ပါတယ်။ရုရှားဘက်မှာတော့စစ်ပွဲစတင်ချိန်ကစလို့တပ်ဖွဲ့ဝင်9938ယောက်တိုက်ဆုံခဲ့တဲ့အကြောင်းရုရှားဆိုရကပြီးခဲ့တဲ့စက်တင်ဘာလထဲမှာပြောဆိုခဲ့တာရှိပါတယ်။ဒါပေမဲ့စီးရဲကျွမ်းကျင်သူတွေနဲ့ယူကရိန်းစစ်ပွဲကိုစောင့်ကြည့်လေ့လာနေသူတွေကတော့နှစ်ဖက်အကြဆုံးဟာအခုဖော်ပြတဲ့ကိန်းဂဏန်းတွေထက်အများကြီးပိုနိုင်တဲ့အကြောင်းအာဖဂန်နဲ့အီရတ်လိုတခြားစစ်ပွဲတွေကိုထောက်ပြပြီးပြောဆိုကြပါတယ်။အမေရိကန်အကြီးအကဲစစ်ဖက်အရာရှိကြီးတဦးဖြစ်တဲ့မာ့ခ်မီလီကလည်းယူကရိန်းစစ်ပွဲအတွင်းမှာနှစ်ဖက်စစ်သည်အကြဆုံးဟာတစ်ဖက်ကိုအနည်းဆုံးတသိန်းကျော်ရှိနိုင်တယ်လို့တွက်ဆရတဲ့အကြောင်းပြောပါတယ်။ဒီပြောဆိုမှုအပေါ်မှာနှစ်ဖက်စလုံးကတုံ့ပြန်မှတ်ချက်ပေးတာမရှိပါဘူး။ယူကရိန်းစစ်ပွဲအတွင်းရက်သားသိမ်းဆုံးမှုဟာလည်း9000ကျော်ရှိပြီးတီထဲမှာကလေးငယ်900လေးပါပါဝင်တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့ဆင်းမဖော်ပြထားပါတယ်။ထိရိုက်ဒဏ်ရာရသူတွေတောင်းတဲ့ချင်ရှိနေပြီးကုလသမဂ္ဂကကောက်ယူရရှိတဲ့ဆင်းအရာရုရှားအပါအဝင်ဥရောပနိုင်ငံတွေကိုနေဆက်ဖျက်ချော်ထွက်ပြေးတဲ့ယူကရိန်းဒုက္ခသည်ခုနှစ်တသမာ8တန်းရှိပြီးပြည်တွင်းမှာပဲဥယျာဉ်ဆွတ်ခွာထွက်ပြေးနေရသူတွေဒီထက်မကရှိနေပါတယ်။တီထဲမှာအသက်34နှစ်အရွယ်ဗစ်တိုးရီးယားကိုဗလန်ကိုလည်းပါပါတယ်။ယူကရိန်းနဲ့မြောက်ပိုင်းမှာသူတို့မိသားစုကားနဲ့ထွက်ခွာနေတဲ့အချိန်ဘုံးထိမှန်ပြီးခင်မွန်းဖြစ်သူပက်ထရိုနဲ့အသက်17နှစ်အရွယ်သမီးငယ်လေးဖရိုနီကာတို့သူ့ရဲ့မျက်စိရှေ့မှာနေပဲဆုံပါသွားခဲ့ရတာပါ။သူနဲ့အတူတနှစ်အရွယ်သမီးငယ်လေးဖာဗာရာတို့ကတော့အသက်မသေးချင်ရိတ်ခဲ့ပေမဲ့လည်းရုရှားတပ်ဖွဲ့တွေကဖမ်းဆီးခေါ်ဆောင်တာခံခဲ့ရပြီးစာသင်ကျောင်းတစ်ခုရဲ့မြောက်ခန်းထဲမှာသတင်းသုံးပတ်ချုပ်နှောင်ခံခဲ့ရပါတယ်။နောက်ဆုံးသူတို့သားမိပြန်လည်လွတ်မြောက်လာခဲ့ပေမဲ့ကျုံခဲ့ရတဲ့စိတ်ဓာတ်ရတွေကနေတော့မလွတ်မြောက်နိုင်သေးဘူးလို့ဗစ်တိုးရီးယားကပြောပါတ
ယ်။ Якісь навязали думки, якісь страхи.
ကျမကျုံခဲ့ရတဲ့အရာတွေကနေကြောက်ရွံ့ထိတ်လန့်စိုးရိမ်စိတ်တွေ၊မောပန်းနွမ်းနယ်စိတ်တွေကအခုထိလွမ်းမိုနေတော့ပါပဲ။ယူကရိန်းကိုကောင်းကောင်းမွန်မွန်အခြေအနေတစ်ခုမှပြန်နိုင်တဲ့အခါဒီစိတ်ဓာတ်ရတွေကတက်တာအောင်ကုစားချင်ပါတယ်။အခုချိန်မှာအွန်လိုင်းကနေကုသတာမျိုးမလုပ်ချင်ပါဘူး
။ဗစ်တိုးရီးယားလိုသားမိဟာအခုတော့သူတို့ကိုကူညီဆောက်ရှောက်ပေးသူတွေရဲ့အကူအညီနဲ့ယူကရိန်းနယ်စပ်ကိုဖျက်ပြီးဗြိတိန်နယ်သမားခိုးလုံခွင့်ရနေကြပါပြီ။သူတို့ကတော့ဘဝကခက်ခဲနေစေပဲဖြစ်တယ်လို့ဗြိတိန်မှာအသားကျဖို့ကြိုးစားနေပါတယ်လို့ဗစ်တိုးရီးယားကပြောပါတယ်
။ Zukaya Petrochno, ebe ya razumiyu sho incho.
ဒီမှာနေရတာနည်းနည်းတော့ကျင့်သားရလာပါပြီ။အခုချိန်မှာတခြားနီလန်းလည်းမရှိဘူးဆိုတာနားလည်ထားတော့အသားကျအောင်ကြိုးစားရပါတယ်။ဒါပေမဲ့လည်းစစ်ပွဲကြီးပြီးသွားရင်အိမ်ပြန်ကျင်တဲ့အတွေ့ကတော့နေ့စဉ်နဲ့အများရှိနေပါတယ်။
သူပြည်ထောင်ကိုလာခဲ့တာဟာသူ့ကိုခိုးလုံခွင့်ပေးလို့လာခဲ့တာတတ်တာမဟုတ်ပဲခင်ဗျားနဲ့တမိငယ်တယောက်ဆုံးရှုံးရတဲ့အထိကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့စိတ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့စိတ်ဓာတ်ရာတွေခဏတာမေ့လျော့တတ်တာစေဖို့ပါစစ်ပွဲကြီးပြည့်ရင်တော့နေရပြန်ပြီးသူ့ရဲ့စိတ်ဓာတ်ရာတွေကိုကုစားနိုင်ဖို့မျှော်လင့်သလိုအ လောက်ကိုင်းတင်တဲ့ဘဝတဲ့တိဆောက်နေသွားနိုင်ဖို့လဲပြောလဲထားတယ်လို့သူကပြောပါတယ်။တနည်းကြားစစ်ပွဲကြီးကယူကရိန်းပြည်သူတွေရဲ့ဘဝတွေကိုအပြောင်းလဲကြီးပြောင်းလဲစေခဲ့တာမှအမျိုးသမီးတွေဟာလည်းမကြုံဘူးတဲ့ဘဝတဲ့အခြေအနေတစ်တွေနဲ့အန္တရာယ်တစ်တွေကိုကြုံတွေ့ဖြတ်သန်းကြရပါတယ်။သူတို့ကို၆လနေတဲ့ထိတ်လန့်တုန်လှုပ်စရာစစ်ပွဲရဲ့အနေထားရုံတွေကိုတွန်းလှန်ရင်းတန်းကြီးတွေရရဲ့ဝုံကိုတိုက်ပွဲဝင်အသက်ပေးခဲ့ကြတဲ့ခင်ပွန်းတွေရဲ့အထွတ်ဂုံယူဝင်ကြွားရင်းနဲ့ပဲမပြေဆုံးသေးတဲ့ဘဝတွေပြန်လည်နလန်ထူနိုင်ဖို့အမျိုးသမီးတွေအများအပြားကြိုးစားနေကြတာပါလက်ရှိအချိန်မှာတော့ယူကရိန်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာဒေသတချို့မှာပြန်လည်ထူထောင်ရေးတွေလှုပ်ဆောင်နေပြီဆိုပေမဲ့စစ်ပွဲမတိုင်ခင်အချိန်တွေတရောက်ဖို့ကတော့နှစ်တွေအတော်ကြာအချိန်ယူရအောင်ပါပါစစ်ပွဲကြီးပြီးသွားတဲ့ဆိုရင်တော့စစ်ပွဲတံတဲ့အမျိုးသမီးတွေရင်ဆိုင်ရတဲ့နာကျင်ခံစားမှုတွေကတော့တော်တော်နဲ့အဆုံးသတ်ဖို့မလွယ်ကူနိုင်ဘူးဆိုတော့ကိုကြင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ချစ်မဖေဖေပြုပါရှင
်မကင်ဖြူတွေအပစင်တင်ပြတဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကူဆက်လက်ပြီးတော့သူဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်။တနက်ပြစ်ခတ်မှုတွေမကြာခဏဖြစ်ပွားလေးရှိတဲ့အမေရိကန်ပြည်ထောင်စုမှာဘေးရန်ကင်းကင်းနဲ့ကြောင်းတက်နိုင်ဖို့အမေရိကန်ကျောင်းသားတွေလိုလားနေကြပါတယ်။ Texas ပြည်နယ်မှာဈေးဝယ်လို့ရတဲ့ gift card နဲ့အရသားတွေလက်ထက်ကတနက်တွေအလဲအလဲလှုပ်ပြန်သိမ်းတာစတာတွေကိုဒီတစ်ပတ်မှာကိုအောင်ကတင်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုမှာတနက်ပြစ်ခတ်မှုတွေမကြာခဏဖြစ်ပွားလေရှိပြီးဒေလိုပြဿနာတွေကိုထိန်းချုပ်ဖို့တာဝန်ရှိသူတွေကကြိုးပမ်းနေပေမဲ့တနက်ကင်ဆောင်ခွင့်ကိုလူလားသူတွေရဲ့စန့်ကျင်မှုတွေရင်ဆိုင်နေရပါတယ်။ဖေဖော်ဝါရီ23ရက်နေ့ကတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့မီရှိဂန်တက်တိုမှာဆိုရင်လည်းလူ3ဦးသေဆုံးသွားပါတယ်။တနက်ပြစ်ခတ်မှုကြောင့်လူအစုလိုက်ပြုံးလိုက်သေဆုံးမှုတွေအများအလိုလိုဖြစ်နေတာကြောင့်လည်းအမေရိကန်တွေရဲ့နေစဉ်နေထိုင်မှုဘဝအပေါ်ရိုက်ခတ်မှုတွေရှိနေတာပါ။အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်East Lansing မြို့ကတနက်ပြစ်ခတ်မှုအတွင်းလူ10ဦးတနက်ထိမှန်ခဲ့ပြီးအဲ့ဒီထဲက3ဦးသေဆုံးခဲ့ပါတယ်။မြန်မာတချို့လဲနေထိုင်ကြတဲ့ Lansing မြို့ကပြစ်ခတ်မှုနဲ့ပတ်သက်လို့ Michigan Tech တူကကျောင်းသူတူဦးကအခုလိုပြောပါရတယ်
။တနက်နေ့တော့ကျွန်မကအတန်းရှိတယ်။အတန်းရှိရဲဆိုတော့ကျွန်မကအိုင်ဒီယာဟောပေါ့နော်။ဒီ on campus မှာရှိနေတာပေါ့နော်။ဒီကျောင်းထဲမှာရှိနေတယ်။ရှိနေပြီးတော့ဒီအတန်းကတော့3နာရီကနေပြီးတော့6နာရီလောက်ဒီပေါ့နော်ရှိတယ်။ရှိပြီးကျွန်မအိမ်ကိုပြန်လာရောဟိုမတည်ဘူးပေါ့နော်ဒီဘက်နဲ့အိမ်ကိုပြန်ရောက်တဲ့အချိန်ကျမှကျွန်မဟိုအိမ်ပြန်ရောက်ပြီးထမင်းတွေပါစားပြီးတော့ဒီ9ဝက်55မိနစ်လောက်နေတဲ့အခါမှာအီးမေးလ်တွေစားပြီးရောက်လာရောဟိုအီးမေးလ်တွေရနေတယ်သူက response ပေါ့နော်ကိုစိတ်ဖြစ်တယ်ဆို response ပြန်တော့ပါဆိုပြန်တော့လိုက်တယ်ပေါ့နော်အဲ့လိုဆိုတော့ဒါမှမဟုတ်တနင်္လာလောက်ကြာတဲ့အခါမှာအီးမေးလ်တွေဇက်တိုက်တွေဝင်တယ်ဝင်ပြီးတော့ပြောရေကားတွေရဲ့အတန်တွေရောနောက်တစ်ခုကဒီ helicopter တွေအပေါ်ကနေပြန်တဲ့အတန်တွေပါကြားလာရတယ်ပေါ့နော်အဲ့လိုဆိုတော့အဲ့ကျမကိုကတည်ရပေါ့ဒါမှမဟုတ်ကိုကအဲ့အခင်းဖြစ်တဲ့နေရာမှာလည်းမရှိတဲ့အခါမှာတော့ဟိုအရင်ကြီးပေါ့နော်အဲ့ရဲ့အချိန်ကြီးကဘယ်လောက်ထိကြောက်ဖို့ကောင်းလဲဆိုတာအရင်ကြီးတော့မသိရဘူးပေါ့ဒီ online ပေါ်ကနေကြည့်တာပဲတွေ့ရတာပေါ့နော်
ဖနက်အနီးဂျင်းချက်ကက်နဲ့အုတ်ထုတ်ဆောင်ထားတဲ့လူမဲမျိုးသားဟာမီရှိဂန်တက်သူဘာကီဟော့အဆောက်အဦးနဲ့ကျောင်းသားသမဂ္ဂအဆောက်အဦးအတွင်ပြစ်ခတ်ခဲ့ပါတယ်။အဲ့ဒီနောက်သူ့ရဲ့အိမ်ကိုလမ်းလျှောက်ပြန်သွားနေစဉ်မှာရဲတွေနဲ့ရင်ဆိုင်တွေ့ဆုံပြီးတဲ့နောက်သူ့ဘာသာပြစ်ခတ်တဲ့ဒဏ်ရာနဲ့တည်ဆုံသွားပါတယ်။ရဲတွေကရှာဖွေရမှာတနက်အတူနှစ်လက်နဲ့ကြီးစန်းတချို့သူ့ရေးထားတဲ့စာကိုရှာတွေ့ခဲ့ပါတယ်။လုပ်ငန်းခွင်ဒါမှမဟုတ်တချို့သူတွေကသူ့ဘောဂုံတိတ်ခါညှို့နှံသေးတဲ့အောင်ဆက်ဆံခဲ့တယ်ဆိုတာမျိုးရေးသားထားတယ်လို့ဆိုပါရယ်ဒါ့အပြင်လည်းသူဟာမီရှိဂန်တက်သူမှာကျောင်းသားလည်းမဟုတ်သလိုဝန်ထမ်းလည်းမဟုတ်ခဲ့ပါဘူးအခုလိုတနက်ပြစ်ခတ်မှုတွေကြောင့်နေထိုင်ရမလုံခြုံဘူးလို့ဆိုပါရယ
်ဒီ2021လောက်ကလည်းအတင်းဒီနန်းတဝိုင်းမှာအဲ့လိုမျိုးဖြစ်ပျက်တခုဖြစ်လိုက်တယ်ပေါ့နော်ဒီ Osborne High School မှာလည်းမသိဘူးပေါ့နော်ဒီ Detroit နားလေးမှာထင်တာပဲပေါ့နော်ပြန်အဲ့တုန်းကလည်းဒီအသေးပြောင်ရှိရပေါ့နော်ဒီ3ယောက်လား4ယောက်လားမသိဖြစ်သွားရပေါ့နော်ဖြစ်ပြီးတော့ဒီအိုက်ကိစ္စကြီးဖြစ်ပြီးတော့အခုဒီမီချီဂန်မှာဖြစ်မီချီဂန်စတိတ်ပေါ့နော်ကိုတက်နေတဲ့နေရာမှာဖြစ်တယ်ဆိုတော့ဟိုစိတ်ထဲမှာတော့ဒါပြောမယ်ဆိုရင်အဲ့ဒီဒုံကားဆိုရင်လည်းဟိုပေါ့နော်အဲ့ဒီဒရင်နေကြာကြာချင်းအခန်းမီးကိုပိတ်ပစ်လိုက်တယ်ဘလို့လဲဆိုကိုရဲ့ကိုနေရဲ့အိမ်ကဒီလမ်းဘက်ကိုမျက်နှာမူထားပေါ့နော်အဲ့လိုဆိုတော့သူများကိုပြောကိုကအိမ်ကကြာဒီ on campus နဲ့ရန်နေတယ်ပေါ့တလမ်းမဲချတာပေါ့နော်အဲ့လိုဆိုရောက်လာခဲ့ရင်ဆိုပြီးတော့ပေါ့နော်ကိုကအဲ့လိုကြောက်တာပေါ့နော်အဲ့လိုဆိုပြောမယ်ဆိုတော့အရင်ကဆိုရင်တော့ဟိုဘယ်သွားဟိုဒါမဲ့ဒီမှာအဲ့လိုမျိုးတွေဖြစ်နေကြတယ်ဖြစ်နေတယ်ဆိုတော့ကိုကကိုယ့်ကိုယ်တော့ခရုဆိုင်ရတာပေါ့နော်အဲ့လိုမျိုးတွေပြီးတော့ကိုက ဟိုနည်းနည်းတော့ဟိုအရင်ကြီးစိတ်ကတော့မဖြစ်ဘူးပေါ့နော်ဖြစ်တယ်လို့တော့မခံစားရဘူးပေါ့ဒါတော့
ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တက္ကသိုလ်ကကျောင်းသူကျောင်းသားတွေဟာမရှိကန်ပြည်နယ်လွတ်တော်ရှိမှာထိုင်တပိတ်မောက်ဆန္ဒပြကြပါတယ်လုံခြုံမှုမရှိတဲ့ဘဝတွေအတွက်သူတို့ကစိတ်ပြတ်နေကြတာပ
ါ We are dying အားလုံးသိနေကြပါပြီအမေရိကန်ပြည်ထောင်စုရဲ့ရင်သွေးတွေနေ့စဉ်နေ့တိုင်းဆိုသလိုတေဆုံးနေကြပါပြီဒီလိုကိစ္စတွေအဆုံးမသတ်ပဲနောက်ထပ်ဘလောက်ထပ်ပြီးတေဆုံးကုန်မှာလဲ
I'm tired of texting
တငယ်ချင်းတွေကိုဖုန်းနဲ့စာပို့ပြီးတော့အန်ဒီရကင်းရလာမေးရတာမျိုးမလုပ်ချင်တော့ပါဘူးနားကျင်စရာတွေထားခဲ့ပြီးအေးအေးဆေးဆေးကြောင်းမဲ့တက်ချင်ပါတယ်အခုလိုမျိုးတွေဆက်ဖြစ်နေရင်တော့ဘာငိုးမှစိတ်ဖြောက်ဖြောက်လောက်အောင်မှမဟုတ်ပါဘူး
ပြစ်ခတ်မှုအတွင်းတည်ဆုံးသွားတဲ့ကျောင်းသူတဦးနဲ့ကျောင်းသားတဦးရဲ့ဇာပနာကိုစနေနေ့ကကျင်းပခဲ့ပါတယ်ဒီကျောင်းပွဲတွေလည်းရက်ရွာနေအတိုင်းဝန်းကကျင်းပခဲ့ပါတယ်တနင်္လာနေ့မှာတော့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်တုံလုံး6ချားစရာအဖြစ်ပြက်တွေကိုကူစားဖို့ယင်းဤကျွမ်းဝင်သူတွေအချင်းချင်းပြန်လည်တွေ့ဆုံနှင့်သိမ့်ကြဖို့လိုတယ်လို့ကျောင်းတာဝန်ရှိသူတွေကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ပစ်ခတ်မှုဖြစ်ပွားစေတဲ့အကြောင်းရင်းတွေနဲ့စိတ်ကျန်းမာရေးချို့ယွင်းသူတွေလက်နက်ကင်ဆောင်ခွင့်ရနေတာကြောင့်လို့လည်းပြောဆိုနေကြပြီးဒီလိုအခြေအနေကိုခွင့်မပြုဖို့အထောက်ပြကြပါတယ
်။အများရန် depression ဝင်နေရလို့ပေါ့နော်ဒီစိတ်အရင်ကြီးကျန်းမာရေးမကောင်းတဲ့လူတယောက်ကဆိုရင်ဒါမှသူ့ဘေးမှာရှိနေတဲ့အရာတွေအကုန်လုံးကသူ့အတွက်အန္တရာယ်ရှိနေမှာပေါ့နော်။ဥပမာအဖြစ်ဒီဘုသက်စိတ်တို့ဘူးမျိုးသူ့ဘေးနားမှာဆိုမရှိတဲ့ဘလို့ဆိုသူ့အတွက်အန္တရာယ်ရှိတယ်။နောက်တစ်ခုကဒီတနတ်လုံးဟာမျိုးချာပို့ဆိုးသွားပြီပေါ့တနတ်လုံးဟာမျိုးချာသူ့အတွက်အနေနဲ့ရှိတော့ရှိရုံနဲ့မကားတော့ဘူးပေါ့နော်သူ့ဘေးနာလူတွေသူ့ရဲ့ပတ်ဝန်းကျင်ကလူတွေအတွက်ပါသူကအနေနဲ့ရှိသွားပြီအဲ့လိုဆိုတော့ဟိုပေါ့နော်လူတယောက်ဟိုပြောမယ်ဆိုရင်ဒီတနတ်ကတော့ကျွန်မအနေနဲ့တော့ဒါဟိုလူတယောက်မှာအဲ့လိုမျိုးလက်လွတ်စရဲရှိတဲ့အရာမဟုတ်ဘူးပေါ့နော်အဲ့လိုတော့ထင်နေတာ
ဒီမိုကရက်တွေကတော့တနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့အသေးအချာစီစစ်လိုပါတယ်ရီပပလီကန်တွေကတော့ဖွဲ့စည်းပုံကပေးရထားတဲ့အခွင့်အရေးအရတနက်ကင်ဆောင်ခွင့်ရှိရမယ်ဆိုပြီးတော့ပြောထားတာပါတနက်ကင်ဆောင်ပြီးရန်ကားတဲ့သူကိုတနက်နဲ့သာဟန်တားနိုင်မှာဖြစ်တယ်လို့လည်းသူတို့ကပြောပါတယ်ခင်ဗျာအနှက်ပြန်လာအပ်သူတွေကိုဘလို့မေးကုန်မှမေးနေမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကကြေညာထားသလိုပြန်လာအပ်တဲ့တနက်မျိုးစားပုံမူတည်ပြီးတော့ဒေါ်လာ50ကနေ100အထိဈေးဝယ်လို့ရတဲ့ gift card တွေပြန်ပေးပါရယ်ဟျူစတန်မြို့ကဒီအစီအစဉ်အောင်မြင်တဲ့အတွက်အခုလိုတနက်ပြန်ဝယ်တဲ့အစီအစဉ်လှုပ်လာတာနှစ်ကြိမ်ထက်မနည်းရှိနေပါပြီ
မနေ့ကကျမအမျိုးသားကွယ်လွန်ပြီးတဲ့နောက်တနက်တွေဝယ်ထားခဲ့တာပါဒါပေမဲ့ဘလို့ပြည့်ရမှန်းတော့မသိပါဘူးအခုဒီမှာလာပြန်အပ်တာပါကျမမြေးတွေမကင်စီခြင်းလို့ပ
ါပြည့်လို့မရတော့တဲ့တနက်ကို50ပြန်ပြီးပြီးအမဲလိုက်တစ်လုံးလိုတနက်ဆိုရင်100ပစ္စတိုနဲ့6လုံးပြူးဆိုရင်150တရောင်ချင်းပြစ်တဲ့မောင်းပြန်ရိုင်ဖယ်ဆိုရင်200အထိပေးပါတယ်American ပြည်အောင်စုမှာပြည်နယ်အလိုက်လက်နက်ကင်ဆောင်ခွင့်စည်းကမ်းတွေမတူကြပါဘူး Texas လို့တောင်ပိုင်းပြည်နယ်တွေမှာတော့လက်နက်တွေလွယ်လွယ်ကူကူဝယ်ယူနိုင်ကြပါတယ်ဒါကြောင့်လဲတချို့ကမရည်ရွယ်ပဲအများကြီးဝယ်စုမိခဲ့ကြတာပ
ါ We have no weapons
ကျွန်တော်တို့မှာလက်နက်အများကြီးရှိပြီးတော့မလိုအပ်တော့တဲ့တချို့ကိုပြန်လာအပ်တာပါရှာဆွေးမှုတွေလည်းအများကြီးဖြစ်နေတာမပြောချင်တော့ပါဘူးကျွန်တော်တို့ကတော့လက်နက်တွေကိုကားထဲခြံထားလိမ့်မယ်ရှိပေမဲ့တချို့ကခြံထားကြပါတယ်အဲ့လိုဆိုရင်လူစုတွေကကားမန်တွေခွဲပြီးတော့လက်နက်တွေခိုးသွားကြပါလိမ့်မယ်။ဒါကြောင့်မလိုအပ်တော့တာတွေကိုပြန်လာအပ်တာအကောင်းဆုံးလို့ထင်ပါလေ
။ကားတစ်စီးကိုတနက်25လက်အထိအနှံလို့ရမှာဖြစ်ပြီးဒီထက်များရင်တော့တီးခြားစီစဉ်မှုလိုပါတယ်။ကြီးစံတွေပြန်အပ်လို့ရပေမဲ့အဲ့ဒီအတွက်တော့ပတ်စံပြန်ရမှာမဟုတ်ပါဘူး။
I think it's a good program.
ဒီစီစဉ်ကကောင်းပါတယ်။ကျွန်တော်အသုံးပြုဖို့မလိုတော့တာတွေကိုပြန်လာအပ်ခွင့်ရလို့ပါ။အခုလိုပြန်လာအဲ့ယုံကလွဲပြီးတခြားလုံခြုံစိတ်ချရတဲ့ဘေးရန်ကင်းတဲ့နီးလန်းလည်းမရှိပါဘူ
းပြန်လာအဲ့တဲ့တနက်တွေကိုရာဇဝတ်မှုတွေနဲ့ဆက်ဆက်မှုရှိမရှိစစ်ဆေးမှဖြစ်ပြီးအဲ့လိုဆက်ဆက်မှုမရှိတဲ့လက်နက်တွေကိုတော့ဖျက်ဆီးပစ်တယ်လို့ဖြူစင်ရဲဌာနကပြောပါတယ်လက်နက်တွေခိုးယူခံရရင်လည်းတာဝန်ရှိသူတွေကိုအမြန်ဆုံးအကြောင်းကြားဖို့သူတို့ကသတိပေးပါတယ်ခင်ဗျာ
ကိုအောင်အောင်အပတ်စဉ်တင်ပြတဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ VOA စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ပြပါအောင်မယ်ဒီတစ်ပတ်မှာတော့တူရကီလိုငလျင်မျိုးမြန်မာပြည်မှာကြုံနိုင်ပါသလားဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်ရွေလျားနေတဲ့ကြောက်ချက်ဒူကြီးတွေနဲ့ပြက်ရွေကြောတွေရှိရာမတည်ငြိမ်တဲ့ငလျင်ရဝင်းပေါ်မှာတည်ရှိတဲ့တူရကီမှာမကြသေးခင်ကလှုပ်ခဲတဲ့ငလျင်ကြောင့်လူပေါင်းတောင်းချီတည်ဆုံခဲ့ရပါတယ်။ ဒီလိုမတည်ငြိမ်တဲ့ငလျင်ရဝင်းမျိုးမှာတည်ရှိနေတဲ့မြန်မာနိုင်ငံမှာရောအလားတူအဖြစ်မျိုးကြုံနိုင်ပါသလားဘူမိနည်းပညာရှင်အင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ်
အင်ဂျင်နီယာဘူမိဗေဒပညာရှင်တယောက်အနေနဲ့ပေါ့နော်မြန်မာနိုင်ငံကငရင်နဲ့ပတ်သက်ပြီးတော့တုံးသက်ပြစေချင်ပါတယ်အခုဆိုလောလောဆယ်မှာဆိုရင်တူရကီမှာငရင်လှုပ်သွားပါတယ်ဒီဒေတာဟာငရင်အများရန်လှုပ်ခတ်နေကြဒေတာမလို့လူတွေကပြင်ဆင်ထားရတဲ့အခုအသေးပြောက်ကဆိုရင်4000ကျော်သွားပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းဒီလိုပဲပေါ့နော်ဒီငရင်တန်ခံရနိုင်တဲ့ငရင်အများဆုံးလှုပ်တဲ့ဒေတာဆိုပြီးမြန်မာနိုင်ငံလည်းသတ်မှတ်ထားပါတယ်ဆိုတော့ဒီလိုနေရာမျိုးမှာရောဒီလိုမျိုးတူရကီလိုမျိုးကျုံလာနိုင်ရင်လာဒီလိုငရင်လှုပ်နိုင်ခြင်းရှိပါသလားအဲ့ဒါမျိုးပြောကြတယ
်ဟုတ်ကဲ့ပါဗျငရင်တူရှင်းပြရင်လှုပ်နိုင်တယ်လို့ပဲကျွန်တော်ဖြေမှာပါဘာဖြစ်လို့လဲဆိုတော့မြန်မာပြည်မှာအင်အားကြီးမားတဲ့ငလျင်တွေလှုပ်ခဲ့ဘူးတယ်ဆိုတဲ့တာရကတွေရှိပါတယ်ဒါနဲ့မကပါဘူးမြန်မာနိုင်ငံကြီးငလျင်စုံကြတဲ့အဲ့ L-pipe bed ထဲမှာပါဝင်နေပါတယ်
ဆိုတော့ဒီမြန်မာနိုင်ငံကပေါ့နော်ဒီငင်းငင်းလှုပ်နိုင်တဲ့ L pipe ရဝင်းထဲမှာကြာဆိုတော့ဟိုဆိုးရင်ဇာအခြေအနေဘယ်လောက်များရှိပါလဲ
L pipe ထဲမှာရှိတဲ့နိုင်ငံတွေဒေသတွေကတော့ငင်းငင်းမကြာခဏလှုပ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ register scale 9.9.9 ဆိုတဲ့ငင်းငင်းမျိုးကမြန်မာပြည်မှာအရင်တော့လှုပ်ခဲ့တဲ့အချိန်တွေရပေါ့ record လုပ်ထားတယ်နော်ဒါပေမဲ့ကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဒီလိုကြီးမားတဲ့ငလျင်တွေက12နှစ်တခါလောက်တော့လှုပ်တတ်တယ်ဆိုတော့အဲ့တော့ဒါအင်တာဆွေးစရာကောင်းတာပေါ့12နှစ်လောက်ကြာမှဒီတူရကီ earthquake နဲ့ swine engine တူညီလောက်တဲ့ငလျင်က12နှစ်တချိန်လောက်လှုပ်နိုင်တယ်ဆိုတဲ့သဘောမျိုးမှာသွားသက်ရောက်နေပါတယ်ခင်ဗျ။ဟုတ
်ကဲ့ဒီအခုငလျင်လှုပ်သွားတဲ့ဟိုတူရကီမှာဆိုလို့ရှင်ဒီက Syria နဲ့နေဆက် data မှာဖြစ်ပါတယ်ဒီမြို့အလေကြီးလည်းမကြပါဘူးဒါပေမဲ့လှုပ်သွားတဲ့နေရာမြို့နဲ့နှီးပါတယ်ဆိုတော့ဒီလိုမျိုးမှာလှုပ်သွားတဲ့အခါမှာလူအသေးပြောက်တွေပုံများပါတယ်ဆိုတော့မြန်မာနိုင်ငံမှာရောဒီလိုငရင်လှုပ်နိုင်ရဲ့ဘယ်လိုမျိုးနေရာတွေမှာအဓိကောင်းကောင်းထားဖို့လိုပါလဲ
ဆိုတော့မြန်မာနိုင်ငံရဲ့ဒီအဓိကငလျင်လှုပ်တဲ့ကျော်ပေါ့နော်ကျွန်တော်ရှမ်းပြည်ဘက်မှာရှိရဲနောက်တစ်ခါကျွန်တော်တို့စကိုင်းပြည်ကြီးပေါ့နော်စကိုင်းပြည်ကြီးကတော့ဘာနဲ့တိုက်ရိုက်ဆက်ဆံနေလဲဆိုတော့ကျွန်တော်တို့plate tectonic theory ဆိုခေါ်တာပေါ့နော်အဲတော့ကမ္ဘာရဲ့မြေလောက်အောက်မှာကြောက်ချက်အလွှာချက်ကြီးတွေရှိတယ်လို့ရှင်းတယ်အဲကြောက်ချက်ကြီးတွေကကိုရွေလျားနေတယ်အဲရွေလျားတဲ့အခါကျတော့ပုတ်တိုင်မှုဖြစ်တယ်ပုတ်တိုင်မှုဖြစ်တဲ့အခါကျတော့ပြည့်ရည်ဖြစ်တယ်အဲဒီရွေလျားမှုကြောင့်ဘာဖြစ်လဲဆိုတော့သူကငလျင်ကိုဖြစ်ပေါ်စေတယ်ပေါ့နော်ငလျင်ကိုဖြစ်ပေါ်စေအဲဒီငလျင်ဖြစ်ပေါ်စေတဲ့စကိုင်းပြည့်ရည်ကြိုးကြည့်ရလို့ရှိရင် ARV မြေကြောင်တစ်ချောင်းတိုင်းပေါ့နော်ကျွန်တော်တို့ကချင်ပြည်နယ်ထိတက်သွားတာတွေ့ရပါလိမ့်မယ်ဆိုတော့မြန်မာနိုင်ငံမှာလှုပ်ခဲ့တဲ့ငလျင်တွေကြည့်လိုက်မယ်ဆိုလို့ရှိရင်လေမြန်မာပြည်ကမြို့ကြီးတွေပေါ့နော်ဥမာပဲခူးတို့ရန်ကုန်တို့ကျွန်တော်တို့အခုနေပြည်တော်ပါဝင်မော့မန္တလေးဤစကိုင်းမြစ်ကြီးနားမြန်မာနိုင်ငံရဲ့လူဦးရေထူထပ်တဲ့မြို့ကြီးတွေဟိုဒီပြည့်ရွေကြီးဖြတ်သွားတယ်ဆိုတော့ဒီပြည့်ရွေကြီးကအဓိကငလျင်ကိုလှုပ်စီနိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်လူဦးရေထူထပ်တဲ့နေရာတွေမှာဖြစ်မဲ့ငလျင်တွေလူတွေကိုတေဖို့အတွက်အခွင့်အရေးပိုရှိတယ်လို့ပဲဒီကပြောသူရမှာပေါ့ခင်ဗျာအဲ့တော့အသေးပြောက်တွေများမယ်ကျွန်တော်တို့အပျက်စီးတွေများမယ်အဆောက်အဦတွေပျက်စီးမယ်ဥပမာဆိုတော့ရေကာတာတွေရှိရင်ရေကာတာတွေကျွန်တော်တို့ကျိုးပေါက်သွားနိုင်တယ်ပျက်စီးသွားနိုင်တယ်အဆောက်အဦတွေရှိရင်အဆောက်အဦတွေပြိုကျသွားနိုင်တယ်အဲ့တော့ကျွန်တော်တို့ဆောက်ထားတဲ့အဆောက်အဦတွေကအထက်မြင့်တွေများလာလေပိုကျောက်စရာကောင်းလာလေသို့တော့အထက်မြင့်တိုင်းကျောက်စရာကောင်းတယ်ဒီလိုတော့ပြောလို့မရဘူးခင်ဗျအဲ့တော့ဒီငလျင်တန်းခံနိုင်တဲ့အနေအထားဖြစ်အောင်ဆောက်ထားတဲ့အဆောက်အဦတွေဆိုလို့ရှိရင်တော့အတိုင်းတာတခုဒီခန္ဓာရင်ရှိမှာပေါ့အထူးသဖြင့်ကျွန်တော်မှာရှိတဲ့အဆောက်အဦတွေဆိုအထက်မြင့်အဆောက်အဦတွေဖြစ်တဲ့ငလျင်တန်းကိုကောင်းကောင်းခံနိုင်တယ်။သို့တော့တူရကီမှာရှိတဲ့အဆောက်အဦတွေဒီငလျင်တန်းကိုခံနိုင်အောင်ဆောက်ပင်ဆောက်ထားညာတော့လေဒါမှမဟုတ်လို့ရှိရင်အဲ့ဒီလိုဆောက်ထားတဲ့အဆောက်အဦတွေဒီပိုရှိကြတဲ့အဆောက်အဦဆိုငလျင်တန်းခံနိုင်အောင်ဆောက်ထားတာဖြစ်မှာမဟုတ်ဘူး။နောက်ကြတဲ့အဆောက်အဦတွေကြတော့လေငလျင်တန်းခံနိုင်အောင်ဆောက်ထားတာဖြစ်ကောင်းဖြစ်မယ်။သို့တော့လည်းပဲအဲ့ဒီမှာဆောက်တဲ့ကမ္ပဏီစီရဲ့အဲ့လားဒီဝင်းနေမော်နခုမှုရေတာခုမှုရေကြောင့်မလို့ပျက်စီးတာတွေလည်းဖြစ်ကောင်းဖြစ်နိုင်ပါပဲခင
်ဗျငငယ်ရဲ့ပြင်းအားနဲ့ပတ်သက်ပြီးတော့ပေါ့နော်ဆောစောမြန်မာနိုင်ငံလိုနေရာမျိုးမှာပြင်းအား9ကြော်ကြော်နဲ့ဒီနောက်72နှစ်မှာတစ်ချိန်လောက်နိုင်တယ်ဆိုတော့ဒီပြင်းအားနဲ့ပတ်သက်ပြီးတော့အများမျက်စီတွေမြင်အောင်ပြောပြပေးပါပေါ့နော် အခုဒီတူရကီမှာလှုပ်သွားတဲ့ငရင်းရဲ့ပြင်းအားနဲ့ဒီမြန်မာနိုင်ငံမှာလှုပ်မယ်ဆိုလို့ရှိရင်ဖြစ်လာနိုင်တဲ့ပြင်းအားပေါ့ဘလောက်များပြင်းထန်နိုင်ပါလဲအဲ့ဒါပြောပြပေးပါ
ဟုတ်ကဲ့ပါဗျအဲ့ဒီငလင်းကိုတိုင်းတာတဲ့နေရာမှာသူကတိုင်းတာမှုတွေမျိုးမျိုးရှိပါတယ်အဲ့ဒီမှာကျွန်တော်တို့သုံးတဲ့ scale ပေါ့နော်၃မျိုး၃စားလောက်အကြမ်းမြင့်ပေါ့အမှန်တော့၃မျိုး၃စားလောက်မကပါဘူးသို့တော်လည်းပဲအကြမ်းမြင့်ကျွန်တော်တို့တည်ထားတာက Markley scale ဆိုတာရယ် Richter scale ဆိုတာရယ်နောက်က movement magnitude scale ဆိုတာရယ်ပေါ့နော်ဆိုပြီးတော့၃မျိုး၃စားတိုင်းတာပါတယ်အဲ့ဒီထဲမှာထင်တာမြင်တာရှိတဲ့ scale ကတော့ Richter scale ပဲဖြစ်ပါတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့သတင်းတွေပါဒီမှာဖော်ပြလို့ရှိရင်တခြား scale တွေကြောင့်ကျွန်တော်သိမတွေ့ရပါဘူး Richter scale ဘလောက်ရှိတဲ့ငလျင်လှုပ်သွားတယ်လို့ပဲပြောပါတယ်ဆိုတော့ဒါကိုမျက်စိနဲ့ပေါ်လာအောင်ကျွန်တော်ဖော်ပြရလို့ရှိရင်ဥပမာအဖြစ် Richter scale 5ပေါ့နော်5ရှိတဲ့ငလျင်လှုပ်သွားလို့ရှိရင်အဲ့ဒီငလျင်ပြင်းကဘလောက်နဲ့သွားညီလဲဆိုတော့ကျွန်တော်တို့ Hiroshima ကိုချသွားတဲ့အနုမြူပုံပေါ့ Little Boy လို့ခေါ်တဲ့အနုမြူပုံရဲ့နှလုံးစာလောက်ရှိတယ်အကျမ်းမြင်ပေါ့နော်တော့ 1.9 နဲ့ဆို2နီးပါပေါ့နှလုံးစာလောက်ရှိတယ်သို့တော့ကျွန်တော်တို့မျက်စိတွေမြင်နေတာကဘာလဲဆိုတော့ဒီငလျင်ပြင်းအားဒီ Richter scale 5.6 4.5စသဖြင့်တမှတ်တက်သွားတိုင်းတက်သွားတိုင်းအစက32စပိုကြီးလာတယ်ဆိုတာကိုသဘောပေါက်မှုလို့ရတယ်အဲ့တော့ခုနပြောတဲ့ Richter scale 5မှာဒီငလျင်ဒီအမှုပုံနှလုံးနဲ့ညီတဲ့အားဒီRichter scale 6ကြတဲ့အခါကျတော့64လုံးလောက်နဲ့သွားညီပါတယ်။အဲဒီအားမှာတဆင့်တက်လိုက်လို့ Richter scale 9ဆိုလို့ရှိရင်ဘယ်လောက်နဲ့သွားညီမလဲဆိုတော့1988လုံးဖောက်တာနဲ့သွားညီမယ်။အဲဒီ Little Boy အမှုပုံ1988လုံးဖောက်တာနဲ့သွားညီမယ်။9ကနေ8တက်လိုက်တဲ့အခါကျတော့ဘယ်လောက်တောင်กว่าသွားပြီလဲဆိုတော့အဲဒီအမှုပုံပေါင်း63,125လုံးဖောက်တာနဲ့သွားညီမယ်ဆိုတော့Richter scale 8နာကတ်နေတဲ့ဒီမီလီယံဒီဘလောက်တောင်ကြီးမားတဲ့ပျက်စီးမှုဖြစ်စေနိုင်လဲဆိုတာမျက်စိတွေပုံဖော်ကြည့်လို့ရပါတယ
်။ဒေါက်တာချစ်ကိုပေါ့ဗျ။ငလျင်လှုပ်တဲ့ဘိုးချက်တင်လဲအပျက်စီးကပိုးပြီးများနိုင်တယ်လို့ပြောပါတယ်။ဒါကြောင့်မြစ်ဆုံလုံးငရင်တိမ်ဖြစ်ပွားရာဇုံထဲမှာကျနေတဲ့နေရာမျိုးအတွက်တော့ပြစ်ကြီးကြီးထားဖို့လိုတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
ဒေါက်ခင်မျိုးသက်အပတ်စဉ်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။တော်တာရှင်များခင်ဗျာ VOA ရဲ့သတင်းတွေကိုကြည့်ရှုလို့ရဖတ်လို့ရဆိုလို့ရှိရင်တော့ VOA ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါကြည့်ရှုနိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ
်။ရုရှားရဲ့ Ukraine ကျူးကျော်စစ်တစ်နှစ်ပြည့်ပြီးချိန်မှာ Ukraine ရဲ့ Russia ကိုခုခံတွန်းလှန်ရေးအတွက် American စစ်ဌာနချုပ် Pentagon ကလည်းဒေါ်လာ1ဘီလီယံကျော်စီးထောက်ပံ့မှုထပ်ပေးမယ်လို့ American သမ္မတအင်ဗျူကတောက်ကြနေမှာကြေညာပါတယ်။ Ukraine အခြေခံဆောက်အုံတွေကူညီထောက်ပံ့ရေးအတွက် American ကပိုင်းဖြတ်ထားတယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Anthony Blinken ကပြောပါတယ်။ American နိုင်ငံခြားရေးဌာနဟာ American နိုင်ငံတကာဖွံ့ဖြိုးရေးဌာနဘဏ္ဍာရေးဌာနတို့နဲ့ပူးပေါင်းပြီးတော့ဒေါ်လာ10ဘီလီယံကျော်ကူညီမယ်လို့ပြောပါတယ်။ Russia ကျူးကျော်စစ်နှစ်ပတ်လည်နေ့မှာကမ္ဘာတဝန်းက Ukraine ရဲ့မဟာမိတ်နိုင်ငံတွေကအထင်ကြီးအဆောက်အဦတွေမှာမီးထွန်းညှိတာမီးထွန်းဆူတောင်းပွဲပြုလုပ်တာစတဲ့လှုပ်ရှားမှုတွေလုပ်ခဲ့တယ်လို့ရုရှားကိုအရေးယူပိတ်ဆို့မှုအသစ်တွေချမှတ်ဖို့ပြင်ဆင်ပြီးတော့ယူကရိန်းပေါ်မှာစုပေါင်းထောက်ခံမှုတွေကိုပြသခဲ့ကြပါတယ်။အမေရိကန်ဆိုအကရုရှားနဲ့သူ့မဟာမိတ်တွေပေါ်ပိတ်ဆို့ရေးအရေးယူမှုအသစ်တွေချမှတ်ပါတယ်။အလားတူဗြိတိန်ကလည်းပိတ်ဆို့မှုအသစ်တွေထုတ်ပြန်ခဲ့တာပါ။ဥရောပသမဂ္ဂရဲ့မြန်မာစစ်ကောင်စီပေါ်မှာဒဏ်ခတ်အရေးယူမှုအသစ်ကိုမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်မှုတွေစောင့်ကြည့်နေတဲ့အဖွဲ့တွေကကြိုးစားလိုက်ကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံကလပ်ပြည်နယ်ဟရိုင်မြို့နယ်ကနေမလေးရှားကိုတရားမဝင်တွားရောက်ဖို့ကြိုးပမ်းတဲ့မြန်မာနိုင်ငံသားအယောက်100ကျော်ကိုထိုင်းအာဏာပိုင်တွေကထိုင်းတောင်ပိုင်းဘန်ကလန်မြို့နယ်ထဲမှာဖေဖော်ဝါရီ24ရက်ကဖမ်းဆီးလိုက်ပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ဘက်တန်လွင်အစီအစဉ်တွေထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဇီနာအဗ်ဒူရာမန်တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့စနေနေ့မနေ့ဘက်အတန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်သောတာရှင်မြတ်ပြည်သူအားလုံးလည်းဘေးရန်တွေကင်းဝေးကြပါစေကျွန်တော်ကတော့အစီအစဉ်မှုဆောင်မိုးကြော်ဖြစ်ပါတယ်ခင်ဗျာ Thank you.
This program has come to you from the Voice of America, Washington.